Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝရံညတညဖြစ်ပါစေခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2023ခုနှစ်ဇူလိုင်လ13ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ဒီလိုင်းလိုမီတာ3251နဲ့လိုင်းလမ်းမီတာ190လို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ EU ဥရောပသမဂ္ဂအနေနဲ့မြန်မာစစ်ကောင်စီကိုအသိအမှတ်မပြုကြောင်းအာဆီယံဆွေးနွေးပွဲတက်နေတဲ့ EU နိုင်ငံခြားမှုဝါဒရေးအကြီးအကဲကပြောပါတယ်။တောင်ဆန်းစုကြည်နဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးတို့တွေ့ဆုံခဲ့တာမှန်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရကအတည်ပြုပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့တရုတ်ထိပ်တန်းသတ္တမန်ဝန်ကြီးတို့အာဆီယံဆွေးနွေးပွဲပြပမှာတွေ့ဆုံခဲ့ကြပါတယ်။ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ပါသတင်းလေးပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ကချင်ပြည်နယ်ဒေါက်ဖုံးရံအနီးမှာစစ်ကောင်စီတပ်တွေနဲ့ KIA တပ်တွေဒီနေ့မှတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ
်။အမောတပ်ကနေစစ်ကောင်စီတပ်တွေတို့တပည့်အဲဒီလာသူတဲ့ယူအောင်နာဝဘောအကျိုးကိုသူတွေတပ်ကနေကိုကန်တက်တွေဖြစ်ခဲ့ပါတယ်
။ KIA ကချင်လူမျိုးရေးတပ်ရဲ့ပြည်ချာရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးပြောသွားတာဖြစ်ပါတယ်။ဒီကြောင့်အပြည့်စုံကိုကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ရခိုင်နဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာကျန်းမာရေးပြဿနာရင်ဆိုင်နေရတဲ့အခြေအနေတခါအွန်လိုင်းလုပ်ငန်းတွေကိုစစ်ကောင်စီကထိန်းချုပ်မဲ့အပေါ်မှာစိုးရိမ်မှုတွေထွက်ပေါ်နေတာနဲ့ထိုင်းနိုင်ငံရဲ့နောက်ဆုံးအခြေအနေ30ချက်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝဲလိုက်နဲ့ကျွန်တော်ရန်နိုင်လို့ကအခြေညာပေးမှာဖြစ်ပါတယ်ဗျာ
EU ဥရောပသမဂ္ဂအနေနဲ့မြန်မာစစ်ကောင်စီကိုအသိအမှတ်မပြုကြောင်းအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့ ASEAN ဆွေးနွေးပွဲကိုတက်ရောက်နေတဲ့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရာကဒီကနေ့ဇူလိုင်လ13ရက်နေ့မှာပြောကြားလိုက်ပါတယ
် Let me raise one issue of concern. You know that we face a challenge related to the potential of Myanmar assuming the role of
ASEAN. ASEAN EU ဆက်ဆံရေးအတွက်အလဲကျပူးပေါင်းဆောင်ရွက်ရေးမှုအဖြစ်မြန်မာနိုင်ငံကတာဝန်ယူရမယ့်ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ဘက်ကစိုးရိမ်တဲ့အချက်ကိုတင်ပြကြပါမယ်။ကျွန်တော်တို့ကမြန်မာစစ်တပ်ကိုအတိအမှန်မပြုပါဘူး။ဒါကြောင့်ဒီပြဿနာကိုကျော်လွှားနိုင်ဖို့အာဆီယံအဖွဲ့ဘက်ကနီးလန်းရှာဖွေနိုင်လိမ့်မယ်လို့ယုံကြည်ပါတယ်။အာဆီယံနဲ့ EU အကြားကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနိုင်လိမ့်မယ်လို့ဆုတောင်းပါတယ်လို့အာဆီယံအဖွဲ့ CEO ဘက်မှပြောကြားတဲ့မင်ကွန်းအတွက်မှထက်သွင်းပြောကြားသွားခဲ့တာပါ။ဒီတော့တွင်လက်ရှိကျင်းပနေတဲ့အာဆီယံ CEO ဘက်မှမြမအရင်နဲ့ပတ်သက်လို့အဖွဲ့အနေနဲ့ဘလို့သဘောထားမျိုးထုတ်ပြန်တင်နေဆိုတဲ့အပေါ်ဒီကနေ့ထိသဘောထားကွဲပြားနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံအဖွဲ့ရဲ့သဘောထားကိုမနေ့ဗုဒ္ဓဦးနေ့ကလေးကထုတ်ပြန်မှုရှိပေမဲ့ဒီကနေ့ညနေစောင်းတဲ့အထိတူညီတဲ့ဘုံသဘောထားထွက်မလာနိုင်သေးပါဘူး။ဒါကြောင့်အခုလိုနောက်ဘာကြောင့်အခုလိုနောက်နေရတယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့မကြာခင်မှာထုတ်ပြန်နိုင်လိမ့်မယ်လို့ပြောပါရယ်။ဒီချိန်ထဲမှာပဲအာဆီယံအပေါင်းသုံးလို့ခေါ်တဲ့အာဆီယံနဲ့တရုတ်ဂျပန်တောင်ကိုရီးယားသုံးနိုင်ငံတို့ဒီကနေ့တွေ့ဆုံခဲ့တာမှာတော့အာဆီယံကိုဗဟုပြုပြီးနိုင်ငံစုံဝါဒကိုကျင့်သုံးသွားမယ့်ကိစ္စကိုအလေးပေးဆွေးနွေးခဲ့ကြတယ်လို့သိရပါရယ်ခင်ဗျာ။
အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ဟာတရုတ်နိုင်ငံကထိပ်တန်းသံတမန်ဝန်ကြီးနဲ့လပိုင်းအတွင်းမှာပဲဒုတိယအကြိမ်ဖြစ်တဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဒီကနေ့တွေ့ဆုံပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအာဆီယံစည်းဝေးအတွင်းမှာတီးသန့်ဆွေးနွေးမှုတွေမလုပ်ခင်ထိပ်တန်းသံတမန်နှစ်ဦးတွေ့ဆုံရမှာလက်ဆွဲနှုတ်ဆက်ခဲ့ကြပြီးမြဲသတင်းသမားတွေကိုတစုံတရာမှတ်ချက်ပြီးပြောဆိုတာတော့မရှိခဲ့ပါဘူး။အမေရိကန်နိုင်ငံရဲ့ဌာနအပါအဝင်အမေရိကန်အစိုးရဌာနတွေကအီးမေးလ်တွေကိုတရုတ်အင်တာနက်ဟက်ကာတွေဖောက်ထွင်းဝင်ရောက်ခဲ့ကြောင်း Microsoft ကုမ္ပဏီကထုတ်ဖော်ပြောဆိုခဲ့ပြီးနေ့ရက်ကြာမှာတွေ့ဆုံခဲ့တာပါ။၅နှစ်အတွင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးတဦးရဲ့ပထမဆုံးခီးစဉ်အဖြစ်ပေကျင်းမြို့တော်ကိုဝန်ကြီးဘလင်ကန်သွားရောက်ခဲ့ပြီးတော့တမရှိချင်းဖြစ်တဲ့ပြင်နိုင်ငံသားရေးဝန်ကြီးချင်ကန်းတို့နဲ့တွေ့ဆုံခဲ့တဲ့ခရီးစဉ်တစ်လနီးပါးအကြာမှာပဲထိပ်တန်းသမားတန်တမာဝန်ကြီးနဲ့နောက်တစ်ကြိမ်ထပ်မံတွေ့ဆုံတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကအာဆီယံစည်းဝေးတွေကိုတရုတ်နိုင်ငံသားရေးဝန်ကြီးချင်ကန်းကျမကြီးကမတက်ရောက်နိုင်တာကြောင့်သူ့အစားထိပ်တန်းတန်တမာဝန်ကြီးတက်ရောက်တာလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒေါက်တာဆန်းစုကြည်နဲ့ထိုင်းနိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံခဲ့တာအမှန်ပါပဲလို့စစ်ကောင်စီပြောခွင့်ရကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်။နိုင်ငံတကာသတင်းတွေမှာဖော်ပြနေသလိုဇူလိုင်လ9ရက်နေ့ကတွေ့ဆုံခဲ့တာဖြစ်ပြီးအကြောင်းအရာအသေးစိတ်မသိတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စုံမင်းထွန်းကပြောပါတယ်
။နိုင်ငံတကာသတင်းတွေမှာဖော်ပြနေသလိုကောင်စားစုကြည်နဲ့လည်းတွေ့ဆုံခဲ့တာရှိပါတယ်။နှစ်ယောက်ချင်းတွေ့ဆုံတာပဲဖြစ်ပါတယ်။တွေ့ဆုံချိန်ကတော့ကျွန်တော်ကတနာရီခွဲနီးသားလောက်တော့ကြာမြင့်ပါတယ်။နှစ်ယောက်ချင်းလွတ်လပ်လပ်တွေ့ဆုံတာဖြစ်ပါတယ်။ခိုင်းနိုင်ငံကြဲဝန်ကြီးတွေနဲ့လည်းသူဆွေးနွေးခြင်းတဲ့အချက်တွေကိုလွတ်လပ်လပ်ဆွေးနွေးကြတာဖြစ်ပါတယ်ဆွေးနွေးချက်တွေကိုတော့ကျွန်တော်တို့ ဒါအသေးစိတ်မသိရှိပါဘူ
းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းပြောခဲ့တာပါ2021ခုနှစ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာဒီမိုကရေစီကောင်းဆောင်တော်ဆန်းစုကြည်နဲ့သူတွားရောက်တွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်ကမနေ့ကအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြင်ပန်းမှာသတင်းထုတ်တွေကိုပြောဆိုခဲ့ပြီးဒီကနေ့မှာစစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကအတည်ပြုပြောဆိုတာဖြစ်ပါတယ်ဒွန်ဆန်းစုကြည်တန်းညမှာမှာရှိနေပြီးကောင်းမွန်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်ခဲ့တဲ့အကြောင်းပြောဆိုခဲ့ပေမဲ့ဘယ်နေရာမှာဘလို့တွေ့ဆုံခဲ့တယ်လဲဆိုတာကိုတော့စစ်ကောင်စီဘက်ကရောထိုင်းဘက်ကပါထုတ်ဖော်ပြောဆိုတာမရှိပါဘူးမြန်မာနိုင်ငံအတွင်းပြည်ပခါတွေအဆုံးသတ်နိုင်မှုအတွက်တွေ့ဆုံဆွေးနွေးမှုတွေပြန်လည်စတင်ဖို့ဒေါန်ဆန်းစုကြည်ကပြောဆိုခဲ့တယ်လို့လည်းဝန်ကြီးပရမုတ်ဝီနိုင်ကပြောပါတယ်ဒီတွေ့ဆုံမှုဟာအာဏာသိမ်းမှုနောက်ပိုင်းနိုင်ငံသားတန်တမာတဦးအနေနဲ့ဒေါန်ဆန်းစုကြည်ကိုပထမဆုံးအကြိမ်တွေ့ဆုံခွင့်ရတာလည်းဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံရွေးကောက်ပွဲလွတ်တော်အမတ်နေရာအများဆုံးအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင်ပီတာလင်ဂျွန်ရက်ဟာဝန်ကြီးချုပ်အသစ်အဖြစ်ရွေးချယ်ရေးဒီနေ့ပါလီမန်မှာမဲခွဲကြပြီမဲ့လိုအပ်တဲ့ထောက်ခံမဲ့အပြည့်အဝမရခဲ့ပါဘူးရှေ့သတင်းပတ်မှာဝန်ကြီးချုပ်အသစ်ရွေးချယ်ရေးထိုင်းပါလီမန်မှာထပ်မံမဲခွဲနိုင်ပြီးတော့ပီတာလင်ဂျွန်ရက်ဟာအနေနဲ့သူ့ကိုထပ်ပြီးတော့အဆိုပြုမဲ့ဆိုရင်ထပ်မံရှင်းပြနိုင်တယ်လို့ရိုက်တာသတင်းမှာရေးပါတယ်ဝန်ကြီးချုပ်အသစ်မရွေးခင်တရက်လိုမှာမနေ့ကပဲပီတာကိုလွတ်တော်မှဖြစ်ကနေဆိုင်းငံ့ထားဖို့ထိုင်းရွေးကောက်ပွဲကော်မရှင်ကပဋိပုံအခြေခံဥပဒေတရားရုံးကိုအဆိုပြုခဲ့ပါတယ်ပီတာဟာမီဒီယာကုမ္ပဏီတစ်ခုမှအစုရှယ်ယာတွေပိုင်ဆိုင်ထားတဲ့အတွက်ရွေးကောက်ပွဲစည်းကမ်းကိုဖောက်ပြရရောက်တာကြောင့်ရွေးကောက်ပွဲမှာပါဝင်ဖို့အရေးချင်းမပြည့်မီဘူးဆိုပြီးတိုင်ကြားခံထားရသလိုဒီတိုင်ကြားချက်တွေဟာကြိုးကြောင်းစီလျော်တယ်ဆိုပြီးတော့ကော်မရှင်ကအဆိုပြုခဲ့တာပါကော်မရှင်ရဲ့အဆိုပြုချက်ဟာဝန်ကြီးချုပ်လောင်းအဖြစ်ရှေ့ကပြင်းနေတဲ့ပီတာရဲ့နိုင်ငံရေးအနာဂတ်အပေါ်မှာအကြီးအကျယ်ထိုးနှက်ချက်လည်းဖြစ်ခဲ့ပါတယ်ထိုင်းအောက်လွတ်တော်အမတ်နေရာ900မှာ152နေရာအနိုင်ရထားတဲ့ Move for Party အနေနဲ့တခြားနိုင်ငံရေးပါတီ၈ခုနဲ့အတူညီမောင်အစိုးရဖွဲ့စည်းဖို့ပြင်ဆင်ထားပါတယ်ပါတီကောင်းဆောင်ပီတာဟာထိုင်းပြည်စနစ်ကိုအကာအကွယ်ပေးထားတဲ့ဥပဒေကိုပြင်ဖို့လုပ်နေသလိုထိုင်းဥပဒေဒီမိုကရေစီစနစ်ကိုဖျက်လို့ဖျက်ဆီးလုပ်နေတယ်ဆိုတဲ့စွပ်စွဲချက်တွေနဲ့တိုင်ကြားတာတွေလည်းခံနေရပါတယ်ပီတာကတော့သူ့ပေါ်အပြည်သူကပေးထားတဲ့မျှော်လင့်ချက်နဲ့ထောက်ခံမှုတွေကိုအကောင့်ထဲပုံနိုင်ဖို့အကောင်းဆုံးလှုပ်ဆောင်သွားမယ်ဆိုပြီးတော့ဒီနေ့ပြောဆိုပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ညနဲ့9383ည5.57 kHz 5885တို့ဖြင့်စနေတနေ့မှာ5.19 190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေကြာတာပရင်းညပိုင်းတရင်တွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာဥရောပတိုက်မှာရောက်ရှိနေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာ Nordic လို့ခေါ်တဲ့ဥရောပတိုက်မြောက်ပိုင်းနိုင်ငံတွေကခေါင်းဆောင်နေတဲ့ဒီကနေ့ထိပ်သီးဆွေးနွေးပွဲကျင်းပပြီးဖင်လန်နိုင်ငံ NATO အဖွဲ့ဝင်ဖြစ်လာတဲ့အပေါ်ဂွန်ပြူစကားပြောကြားခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာဖင်လန်သမ္မတနဲ့ပထမတီးခြားတွေ့ဆုံဆွေးနွေးမှာဖြစ်ပြီးတော့နောက်ပိုင်းမှာဆွီဒင်ဝန်ကြီးချုပ်၊နော်ဝေဝန်ကြီးချုပ်၊ဒိန်းမတ်ဝန်ကြီးချုပ်အိုင်စလန်ဝန်ကြီးချုပ်တို့နဲ့အုပ်စုလိုက်တွေ့ဆုံမှာဖြစ်ပါတယ်။ Nordic ခေါင်းဆောင်တွေနဲ့ပြုလုပ်တဲ့ဒီထိပ်သီးဆွေးနွေးပွဲအတွင်းဥရယာတီပြောင်းလဲမှုလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့ပြောင်းလဲတိုးတက်လာနေတဲ့နည်းပညာများဆိုင်ရာကိစ္စရပ်တွေကိုဦးစားပေးဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားရဲ့ဝေထိန် drone နဲ့တလဇက်ပစ်ခတ်မှုတွေကြောင့် Kiev မြို့တော်မှာဒီကနေ့အနည်းဆုံးလူဦးသေဆုံးခဲ့ကြောင်း Ukraine တာဝန်ရှိသူတွေကပြောပါတယ်။ဒီကြောင့်ရကာကွယ်ရေးစနစ်က drone 10စင်းထပ်မင်းကိုပစ်ချနိုင်ခဲ့ပြီးမဲ့အပြက်စီးတွေကမျိုးတော်မှာရှိတဲ့လူနေအဆောက်အဦတွေကိုထိမှန်ခဲ့တယ်လို့ပြောပါတယ်။ဒုံးရဲ့အပျက်စီးပိုင်းစားတွေထိမှန်ရာကအဆောက်အဦထိခိုက်ပျက်စီးမှုတွေနဲ့မီးလောင်မှုတွေရှိခဲ့ပြီးတော့လူ3ဦးဒဏ်ရာရတယ်လို့ပြောပါခင်ဗျာ
။တရုတ်နဲ့ရုရှားအကြမဟာဗျူဟာမြောက်ဆက်ဆံရေးတွေတိုးမြင့်ဆောင်ရွက်သွားမယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရွန်နဲ့ဒီကနေ့တွေ့ဆုံပြီးမှတရုတ်ထိပ်တန်းတန်တမာဝမ်ယီကပြောကြားလိုက်ပါတယ်။အာဆီယံဆွေးနွေးပွဲပြင်ပမှာတရားတွေ့ဆုံပြီးမှတရုတ်ထိပ်တန်းတန်တမာဝမ်ယီကအခုလိုပြောကြားလိုက်တာပါ။အာဆီယံကိုဗဟိုပြုတဲ့ရုရှားရဲ့လှုပ်ဆောင်မှုတွေကိုတရုတ်နိုင်ငံကပံ့ပိုးပေးဖို့အစဉ်အဆက်ရှိကြောင်းနဲ့ပြင်ပကဝင်ရောက်နှောက်ယှက်မှုတွေကိုဟန်တာကာကွယ်ပေးသွားမှာဖြစ်ကြောင်းလည်းဝမ်ယီရဲ့ပြောဆိုချက်ကိုကိုးကားပြီးတရုတ်နိုင်ငံရဲ့ဌာနကပြောပါတယ်။ဒီတော့တွင်တရုတ်နဲ့ရုရှားတို့ရဲ့နိုင်ငံကုန်သွယ်ရေးပမာဏဟာယူကရိန်းစစ်ပွဲစတင်တဲ့အချိန်ကစလို့ပြီးခဲ့တဲ့ဇွန်လအတွင်းမှာအမြင့်ဆုံးကိုရောက်ရှိခဲ့တယ်လို့ဆိုပါတယ်။နိုင်ငံဆက်ဆံရေးဟာအမြင့်ဆုံးကိုရောက်ရှိနေတယ်လို့ပြောဆိုနေချိန်မှာပဲတရုတ်အကောက်ခွန်ဌာနကဒီကုန်သွယ်ရေးဆိုင်ရာအချက်အလက်တွေကိုထုတ်ပြန်တာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကနောက်ဆုံးပေါ်ဟောဆောင်28တိုက်ချင်းပစ်ပဲထိန်းဒုံးကြီး ICBM ကိုမနေ့ကပြစ်လွတ်ခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကဒီကနေ့ကြေညာပါတယ်။ဒီတိုက်ချင်းပစ်ဒုံးကြီးဟာမြောက်ကိုရီးယားရဲ့ နျူကလ িয়ার တိုက်ခိုက်ရေးတုံပင်မလက်နက်ဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့တခြားရန်ပတ်နိုင်ငံတွေကိုသတိပေးတဲ့အနေနဲ့ပြစ်လွတ်လိုက်တာလို့ကြေညာပါတယ်။မနေ့ကဒုံးကျည်ပစ်ခတ်တာကိုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံကစစ်တပ်တွေကသတင်းပို့ခဲ့ပြီးတော့အမေရိကန်ပြည်ထောင်စုဂျပန်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေကတခြားနိုင်ငံတွေနဲ့အတူရှုတ်ချခဲ့ကြပါတယ်။ဒီနေ့ဂျာတာရီနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့မြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးကျည်ပစ်ခတ်တာနဲ့ပတ်သက်ပြီးတော့အရေးပေါ်အစည်းအဝေးခေါ်ဖို့လည်းဖြစ်စင်နေပါတယ်။မြောက်ကိုရီးယားနိုင်ငံပယ်ထိန်သုံးဒုံးချီနဲ့နျူကလ িয়ার လက်နက်စမ်းသပ်ပစ်ခတ်တာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ကနေပြီးတော့တားမြစ်ထားတာဖြစ်ပါတယ်ခင်ဗျာ။အစောသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြခြင်းပါတယ်။ကချင်ပြည်နယ်ဗမော်မျိုးကနေကချင်အမျိုးသားလွတ်မြောက်ရေးတပ် KIA ဌာနချုပ်လိုင်ဇာအနီးကနန်းဆိုင်ရံဘက်ကိုစစ်ကူတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုတော်ဖုံးရံအနီးမှာ KIA ကဒီကနေ့မနက်ပဲကြားဖြတ်တိုက်ခိုက်ခဲ့ပါတယ်။နန်းဆိုင်ရံဒေသတစ်ဝိုက်မှာစစ်ကောင်စီဘက်ကမြကြီးနားနဲ့ဗမော်ဘက်ကနေအင်အားဖြည့်တင်းတာတွေရှိနေပြီးတော့ဒီနေရာတွင်တိုက်ပွဲသုံးကြိမ်ဖြစ်ပွားခဲ့တယ်လို့ KIA ဘက်ကပြောပါတယ်။ကြိုင်ဌာနချုပ်လိုင်ဇာနီအချိန်မြင့်တက်လာနေတဲ့စီးရဲအခြေအနေကိုတော့ကိုခင်မောင်စိုးမင်းကတင်ပြထားပါပါခင်ဗျာ
။ဒီလဇူလိုင်3ရက်နေ့ကစလို့စီးရဲတင်းမာမှုတွေအချိန်မြင့်လာခဲ့တဲ့နန်းဆိုင်ရန်ဒေသကိုစစ်ကောင်စီကစစ်အင်အားဖြည့်တင်းတာတွေရှိလာခဲ့ပြီးတဲ့နောက်ဒေသတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါ။ဒီကနေ့မနေ့ပိုင်းမှာလည်းဗမော်ဘက်ကတက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာဒေါ်ဖုံးရံအလွန်မှာ KIA နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်။
ဒီမှာပါမှာပုံပြတ်ပြီးသူပါយ៉ាងကြည့်ဝါသဘောခလာလေးခလာတောင်ချင်းလေးအဲ့ဥမာဒီမှာဖြစ်တော့ဒီတော့ဘုရားကနေသူဟိုနောက်ဆုံးရဘုတ်ကိုအကြောင်းထုတ်ရတော့ဒါနဲ့အခုအချိန်ချင်းနဲ့တောင်းခါကြတော့သူဒီခါရမရောက်ခင်အဲ့တောင်းကုန်းနားမှာအဲ့ဥမာတိုက်ပွဲဖြစ်တာ
ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့နေရာဟာမိုးမောက်မြို့နယ်ဗမော်မြစ်ကြီးနားကလန်းဘေးမှာဖြစ်ပါတယ်KIA ကပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပါတယ်
။အမေပစ်ကနဲ့စစ်ကူတက်လာတဲ့စစ်ကြောင်းတွေကိုတကယ်အဲဒီခလာဆိုတဲ့အယူအဟောင်းတော့ပေါ့အကျိုးဆုံးကတက်ကနဲ့ကိုခံတိုက်ပွဲကြီးဖြစ်ခဲ့ပါတယ်ဒီကနေ့တနင်္ဂနွေကျော်လဖြစ်တယ်လို့ကြားရပါတယ်။တိုက်ပွဲတွေကလည်းဖြစ်ပါတယ
်။ဒီလဇူလိုင်12ရက်နေ့ဗိုလ်ထူးနေကလည်းတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။မနေ့ကတော့ဗိုလ်မှူးကြီးမဘက်ကနဲ့စစ်ကူတက်လာတဲ့စစ်ကြောင်းတွေကိုကြာဘူးဆိုတဲ့ရွာမှာအဲကျွန်တော်လည်းအဲဒီကတော့ဝတ်ကြည့်ခဲ့ပါတယ်။နောက်မနေ့နေ့လေးနောက်မှာတော့အမနေ့ပိုင်းမှာတော့ဒီနမ်ဆာညာနာကဒီအောင်ချာဆိုတဲ့အဲရွာခေါင်းပေါ့အဲစစ်ကြောင်းရွာခေါင်းမှာနာမှာပေါ့ဒါအဲဒီအာရောနားမှာလည်းကျွန်တော်တို့နဲ့အာဘုတိမာတိတူကတိုက်ပွဲဒီအာယမီတုံဆောင်တော့ဖြစ်ပါတယ်။တော့မနေ့ကတော့မနေ့ကဖြစ်ပါတယ်။ဒီနေ့ကတော့တနင်္လာဖြစ်ပါတယ်။တခြားနေရာမှာတော့အခုတကယ်တော့ကြားရဘူး။အချိန်ရလို့ဖြစ်ပါတယ်ခင်ဗျ
။ဒီတိုက်ပွဲအတွင်းနှစ်ဖက်အထိခိုက်ကြာဆုံးစီးရင်ကိုတော့ပြောဆိုတာမရှိပါဘူး။ဒီလဇူလိုင်17ရက်နေ့ကလည်းမိုးမောက်မြို့နယ်ဗမော်မြစ်ကြီးနားလမ်းကနွန်လန်းရွာအနီးမှာစစ်ကောင်စီတပ်ရဲ့ရင်တန်းကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဒီလ12ရက်နေ့ကဖားကန်မြို့နယ်ကာမိုင်းနယ်လဝါလန်းခွဲမှာလည်းစစ်ကောင်စီတပ်နဲ့ KIA အကြမ်းမှာတနအီခွဲလောက်တိုက်ပွဲဖြစ်ပွားခဲ့ပါတယ် KIA ဌာနချုပ်နဲ့15မိုင်ခန့်အကွာနန်းဆိုင်ရံဒေသဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာချိန်မှာဗမော်မြို့မှာစစ်အုပ်ချုပ်ရေးကြီးညာတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်ဗမော်မျိုးကပြန်ကြားရေးဌာနကိုဆက်သွယ်မေးမြန်းရမှာတော့စစ်အုပ်ချုပ်ရေးကြီးညာတာမရှိကြောင်းဒါပေမဲ့ကိုဗစ်ကာလကထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန့်ကိုရုပ်သိမ်းထားတာတော့မရှိကြောင်းပြောပါတယ်။ဒီအမိန့်မှာတော့ည10နာရီကနေမနေ့4နာရီအထိနေအိမ်ပြင်ပမထွက်ဖို့ထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ
။ကချင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ KIA တပ်တွေဒီကနေ့တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုခမောင်စိုးမင်းပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကကျန်းမာရေးအခြေအနေ ဒီကိုလည်းပြောပြခြင်းပါတယ်မုံတိုင်းလွန်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကကော့ခ်ဆက်ပဇာခရိုင်မွတ်စလင်ဒုက္ခသည်စခန်းဒီမှာရောရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းဒီမှာပါအကြီးပြားရာသီတုပ်ကွေးနဲ့ဝမ်ပြိုက်ဝမ်ရှော့တွေအဖြစ်များနေပြီးတော့တည်ဆုံးသူအများပြားရှိနေတယ်လို့ဒုက္ခသည်တွေကပြောပါတယ်ဒုက္ခသည်စခန်းတွေအတွင်းမှာအကြီးပြားရောဂါပြန့်နှံ့ဖြစ်ပွားနေတာကိုထိန်းချုပ်နိုင်ဖို့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းနိုင်ငံတကာကျန်းမာရေးအဖွဲ့တွေကသတိပေးနေပါတယ်သတင်းပေးပို့ချက်အပြည့်စုံကိုတော့ကိုစံကျော်ဖျောပြပေးမှာဖြစ်ပါတယ်ဗျာ
မုခဆိုင်ကလုံးမုန်တိုင်းအလွန်ပြန်လဲတိဆောက်ရေးအကူအညီတွေလိုအပ်နေတဲ့ရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာယာတီတုပ်ကွေးနဲ့အရေးပြားရောဂါတွေတော်တော်များများဖြစ်နေကြသလိုပဲဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇားခရိုင်တွင်းကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းယာတီတုပ်ကွေးနဲ့အရေးပြားရောဂါတွေအဖြစ်များနေတယ်လို့ဒုက္ခသည်တွေကပြောပါတယ်ကော့ပဇားဒုက္ခသည်စခန်းတစ်ခုထဲမှာတင်တိဆုံးသူ20နီးပါးရှိနေပြီးဒုက္ခသည်စခန်းတွေပေါင်းလိုက်ရင်တော့တိဆုံးသူကရာနဲ့ချီရှိနေတယ်လို့ရိုဟင်ဂျာဒုက္ခသည်အရေးလှုပ်ရှားသူတူကပြောပါတယ်
အရေးပြားယောဂါမဟုတ်ဘူးအဲဒီဟိုတန်ဂိုဆိုတာတုတ်ခွေးတွေဖြစ်နေတာပါတုတ်ခွေးတွေရအရေးပြားယောဂါတွေရအများပြန်ကတော့တုတ်ခွေးတွေဖြစ်နေတာဘင်္ဂလားဒေ့ရှ်မှာသူကတကယ်အဲဒီဟိုအားလို့ဖြစ်နေတယ်ဟိုဘယ်လိုလဲပူပိလို့ပုံစံမျိုးလို့ဖြစ်နေတယ်လူတွေတင်နေကြတယ်လူတရာကျော်လောက်တည်အဲလိုရှိတယ်ကော့စ်ဘဇာမှာတော့ရီဖူဂျီကမ်းထဲမှာတော့20ကျော်လောက်လာပဲ20တော့မဟုတ်ဘူး20အောက်ပဲကလေးတွေပါတယ်နဲ့တည်တာ
ဒီရေအတွက်ကို VOA အနေနဲ့တိကျအတည်ပြုလို့တော့မရသေးပါဘူး။ရခိုင်မြောက်ပိုင်းစစ်တွေမြို့နယ်ကလူဦးရေ 3,000 ကျော်လောက်နေထိုင်တဲ့တပ်ကဲပြင်မွတ်စလင်ဒုက္ခသည်စခန်းမှာတော့မုံတိုင်းကြောင့်ပျက်စီးသွားတဲ့နေအိမ်တွေလည်းပြုပြင်ဖို့ခက်ခဲနေတယ်လို့တောက်တုံးရေမတန့်ရှင်းတာတွေလုံခြုံတဲ့အမိုးကမရှိတာတွေကြောင့်အရေးပြားယောဂဖြစ်နေသူတွေနဲ့နေမကောင်းသူတွေလည်းများနေတယ်လို့စခန်းတာဝန်ခံဦးမောင်လေးကပြောပါတယ
်။ခလေးတွေအရင်ယောဂသိနေတယ်ဆိုဝမ်းရှော့ဝမ်းပြယောဂတွေအများကြီးဖြစ်နေတယ်ပေါ့။မှတ်ပြီးတော့ဒီမုံတိုင်းဆက်ပြီးတော့ဒီမှာကျွန်တော်တို့ဒီဒုက္ခသည်စခန်းမှာရောနောက်ပြီးတော့ယူအောင်မောင်းဘာတခုမှလုပ်ပြတာလည်းမရှိဘူးလုပ်ပြတာလည်းမရှိဘူးလုပ်ပြတာလည်းမရှိဘူးဟုတ်ကဲ့ကလေးတွေအရေးပြားတွေဝမ်းစုံဝမ်းပြားကြီးအများကြီးဖြစ်နေတယ်ဘာလို့ဆိုတော့မိုးရွာရင်မိုးဆူတယ်မြေပုံမြေပူတယ်အများဒုက္ခရောက်နေတယ်ပေါ့
စခန်းအတွင်းခုလိုကျမ်းမာရေးအခြေအနေဆိုးရွားနေပေမဲ့ဆေးဝါးကုသမှုမရတာကြောင့်ကလေးငယ်တချို့အပါအဝင်တည်ဆုံးသူတွေရှိနေတယ်လို့လည်းတက်ခဲ့ပြင်စခန်းတာဝန်ခံဦးမောင်လေးကပြောပါတယ
်အဲရွာကပြေးပြေးနေမှာစိတ်မကုန်းနိုင်တာတွေသေတာပါရတာလည်းရှိတယ်ခက်မဲ့တော့ကိုနေရရှိလောက်တော့ရှိနေတယ်အဲဝမ်းချဝမ်းပြရွာကရင်းနေပြီးတော့ဟိုအဓိကနေပူပြီးတော့မှဟိုခေါင်းမှုလေးကျပြီးတော့မှအိမ်မှာမထမ်းနိုင်ပြီးတော့မှအဲ့လိုသေတာတော့ရှိတယ်အဲ့မှာကလေးတွေလည်းရှိတယ်လူကြီးတွေလည်းရှိတယ်လူငယ်လေးလူပြောတွေလည်းရှိတယ်ကလေးတွေနဲ့ကလေးတွေဆုံးတဲ့နေရာတောင်ရောက်ရှိတယ်
ဒါအပြင်မောခမုံတိုင်းတန်အဆိုးအဝါးဆုံးခံခဲ့ရတဲ့မြို့နယ်တွေထဲကတစ်ခုဖြစ်တဲ့ပေါတော်မြို့နယ်ငှက်ချောင်းမွတ်စလင်ဒုက္ခသည်စခန်းမှာလည်းအရေးပြားယောဂါနဲ့ယာတီတုပ်ကွေးဖြစ်သူကလူတရာမှာ80လောက်ဖြစ်နေတယ်လို့စခန်းတွင်းနေထိုင်တဲ့မွတ်စလင်ဒုက္ခသည်တူကပြောပါတယ
်အရေးပြားယောဂါတွေဟိုရာနာလို့လေအရေးပြားယောဂါတွေတမျိုးများဖြစ်နေကြတယ်အသေးတွေပေါက်တယ်နောက်ပြီးတကုံလုံးရတဲ့ကန်တာကိုတကုံလုံးရတယ်အဲ့လိုနောက်ပြီးဟိုအဖျားတက်တာတို့ဝမ်းချဝမ်းပြိုးလို့အများကြီးဖြစ်နေကြတယ်အိမ်တိုင်းတိုင်းကအဲ့လိုမျိုးနာသေးတာဆက်တာကောင်းခိုက်တဲ့အဲ့လိုမျိုးရပါကအများကြီးဖြစ်နေကြတာပါဒီမှာလူတရာမှာ20လောက်ဖြစ်နေကြပါတယ
်အဲ့ဒီငှက်ချောင်းမူစလင်ဒုက္ခသည်စကမ်းမှာနေစည်းမထဆရာဝန်များအသင်း MSF ကလည်းတပတ်နှစ်ကြိမ်ဆေးလာကုသပေးနေပေမဲ့လူနာတွေများတာကြောင့်ဆေးကုသဖို့ခက်ခဲနေတယ်လို့လည်းသူကပြောပါတယ်
အစီအကျမှာဌာနကတော့လာတာမရှိပါဘူးပုံမှန်လာတာကဒီ MSF ဖွေးစီကတော့တပတ်မှ2ကြိမ်လာပါတယ်သူတို့ကဒါပေမဲ့သူတို့ကတပတ်မှ2ကြိမ်လာရင်လည်းသူတို့ကအရှင်းကတိတ်မရဘူးသူတို့နေ့လေတနာရီလောက်ဆိုရောက်တယ်နောက်ပြီးမဟုတ်7နာရီလောက်ဆိုရောက်တယ်မဟုတ်7နာရီလောက်ဆိုရောက်တယ်နောက်ပြီးနာနာရီဆိုပြန်တော့ပြန်ရတော့သူတို့ကတနာရီပဲစီကူတက်လို့ရတာပါဒီမှာလူနာတွေကအများကြီးပါ
ကော့ပဇားခရိုင်တွင်းကရိုဟင်ဂျာမွတ်စလင်ဒုက္ခသည်စခန်းတွေမှာလူတွေတောင်းတဲ့ချီယာနာတွေဖြစ်နေပြီးဆေးဝါးကုသမှုနဲ့တကွေတန်ရှင်ဆိုင်ရာအကူအညီတွေအမြဲဆုံးရရှိဖို့လိုအပ်နေတယ်လို့နိုင်ငံတကာကျန်းမာရေးကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့နေစည်းမထဆရာဝန်များအဖွဲ့ MSF ကလည်းပြီးခဲ့တဲ့ရက်ပိုင်းကသတိပေးထားပါတယ်လူကြီးတိတ်တီးတဲ့ဒုက္ခသည်စခန်းတွေထဲမှာ40ရာခိုင်နှုန်းလောက်အရေးပြားယောဂါတွေဖြစ်နေပြီးတချို့စခန်းတွေမှာလူကြီးရဲ့80ရာခိုင်နှုန်းလောက်ထိကိုပြန့်နှံ့ဖြစ်ပွားနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းထုတ်ပြန်ထားပါတယ်ခင်ဗျာ
ယခိုင်နဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာကျန်းမာရေးပြဿနာတွေရဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုစံကျော်ပြောသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့နောက်ဆုံးအခြေအနေ30ချက်ကိုမထုတ်လွှင့်ခင်မှာအခုတခါတော့ online လုပ်ငန်းတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြခြင်းပါတယ်။ online စနစ်နဲ့ရောင်းချတဲ့လုပ်ငန်းတွေကိုအရေးကြီးဝန်ဆောင်မှုဖြစ်သတ်မှတ်ပြီးတော့တာမြင့်မိတ်နဲ့စီမင်းသတ်မှတ်မိန့်တွေလိုအပ်တယ်လို့ချမှတ်ဆောင်ရွက်သွားမယ်လို့စစ်ကောင်စီကဒီလစောပိုင်းကထုတ်ပြန်လိုက်ပါတယ်။သာသုံးသူရေးရနဲ့ဥပဒေပညာရှင်တချို့ကတော့ဒီမိန့်ညွှန်ကြားချက်နောက်မှာအခွန်ကောက်တာပါဝင်လုံခြုံရေးစီစစ်ဖို့အထူးရည်ရွယ်ချက်တွေပါနိုင်တယ်လို့သုံးသပ်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မတ်ဆုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။အရေးကြီးကုံစီနဲ့ဝန်ဆောင်မှုဥပဒေအရအွန်လိုင်းစနစ်နဲ့ရောင်းချတဲ့လုပ်ငန်းတွေကိုတားမြစ်တာစီးနှင်းသတ်မှတ်တာကြီးကြပ်ကာကွယ်တာတွေလိုအပ်တယ်လို့ဆောင်ရွက်သွားမယ်လို့စစ်ကောင်စီကထုတ်ပြန်လိုက်ပါတယ်။စီးပွားကူးသန်းဌာနကိုဒီအမိန့်ထုတ်ပြန်ခွင့်အနှင်းထားတဲ့အကြောင်းဇူလိုင်လ4ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါအခုအချိန်မှာအွန်လိုင်းစီးပွားရေးလုပ်ငန်းတွေတနိုင်တစ်ပိုင်းအွန်လိုင်းဈေးသည်တွေကိုအခွန်ကောက်ဖို့ထိန်းချုပ်တာဆိုရင်လေလက်ရှိစီးပွားရေးအခြေအနေနဲ့တော့လျော့ကန်မှုမရှိကြောင်းတရားလွတ်တော်ရှေ့နေစောဘဦးလေးက VOA ကိုပြောပါတယ
်ကုန်လုံးမျိုးမဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံကအွန်လိုင်းမာကတ်တင်းကခွင့်ပြုကာသအရှိကြီးတယ်အဲ့ဒီအွန်လိုင်းမာကတ်တင်းကိုတွားပြီးတော့အခွန်တော့လေဆိုတာအချိန်မတန်မင်းလို့ပဲကျွန်တော်ထင်ဟိုအတိုင်းအတာတစ်ခုဒီအချိန်တန်လာလို့အခွန်ကောက်တယ်ဆိုတာကိုကျွန်တော်မပြောလို့နောက်တစ်ခုကဒီ2017မှာအာနာပိန်လိုက်တဲ့အတွက်ကြောင့်ခွင့်ဒိုးနေတဲ့စီးပွားရေးလုပ်ငန်းတွေအားလုံးတော့ဘုံမုံညွန်နဲ့ထိုးကျသွားတဲ့အခြေအနေရှိတော့ရောစစ်ကောင်စီအနေနဲ့နားလည်လာလို့ကျွန်တော်တအားဝင်းရေးကြ
ပြည်တွင်းမှာတော့နိုင်ငံတကာနဲ့ဖက်ဆက်အွန်လိုင်းလုပ်ငန်းတွေကနေလွဲလို့ကြံတဲ့အိမ်တွင်းမှုအွန်လိုင်းစီးပွားရေးလုပ်ငန်းတွေအများအပြားရှိနေတာပါဒီထဲမှာအများစုကစားတောက်ကုန်အိမ်ဆောက်ပစ္စည်းအထည်အလေးစာအုပ်အလှပနဲ့အသေးစားကြောင်မြတ်လုပ်ငန်းတွေပါဝင်ပါတယ်အခုလိုအခြေအနေမှာအွန်လိုင်းအယောင်ဝယ်တွေကိုတားမြစ်ကြီးကြပ်တာကစစ်ကောင်စီအနေနဲ့အတိုက်ခံတွေရဲ့လှုပ်ရှားမှုတွေကိုကန့်သတ်ဖို့လုံခြုံရေးအရာစိုးရိမ်ပြီးကန့်သတ်တဲ့သဘောမျိုးဖြစ်နိုင်တယ်လို့အမြင်တချို့ရှိနေတဲ့အပေါ်မှာတရားလွတ်တော်ရှေ့နေစောဘဦးလေးကအခုလိုသုံးသပ်ပြောဆိုပါတယ
်ဆင်းနိုင်ပါတယ်ဆင်းနိုင်ရဆိုတာဥပမာ drone လို့ပြစီမျိုးတွေပဲနော်ဟိုနောက်တော့လက်ဆွဲနဲ့ပတ်သက်တဲ့ပြစီမျိုးတွေကြတော့ဒါကတို့ဟိုလုံခြုံရေးရှုတော့ကနေနောက်တော့ဘောဟိုကြောင်းမတ်တော့ရင်တော့အနာနာပုံကမှုညောင်းနိုင်တဲ့အနေဓာတ်မျိုးရုံးနေမလားဆိုတော့သူတို့ဖုန်းရင်ကြတော့ရှိနေဒီအပေါ်မှာအဖက်ဖက်ကနေပြီးတော့လိုက်ပြီးကန့်တတ်တဲ့အနေဓာတ်မျိုးလည်းဖြစ်ချက်ကောင်ဖြစ်နိုင်ပါတယ
်တရားဝင်ရှိနေတဲ့အစိုးရတရက်ကိုဖြုတ်ချပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီပဲအာဏာသိမ်းထားတဲ့အဖွဲ့အစည်းကထုတ်ပြန်တဲ့ညွှန်ကြားချက်တွေကလည်းတရားမဝင်ဘူးလို့တရားလွှတ်တော်ရှေ့နေစောပါဦးလေးကပြောပါတယ်ပြီးခဲ့တဲ့ NND ဆိုရလက်ထက်တုန်းကတော့ online ကနေရောင်းဝယ်တဲ့လုပ်ငန်းတွေကိုစားသုံးသူရေးရဦးစီးဌာနကထိန်းချုပ်ဖို့ကြိုးစားခဲ့တာရှိပါတယ်။အဓိကကတော့ multi level marketing လို့စင်ပွားအရောင်းဝယ်လုပ်ငန်းတွေ online နေပေါ်မှာကြက်ကြဲပြန့်ပြန့်ရောက်လာတာတွေကိုထိန်းချုပ်အရေးယူနိုင်မှုဖြစ်ပါတယ်။ဒါပေမဲ့အခုစစ်ကောင်စီကအခု online စနစ်နဲ့ရောင်းချမှုလုပ်ငန်းတွေကိုတင်းကျပ်ဖို့ကြိုးစားတာနဲ့ပတ်သက်လို့တော့စားသုံးသူအခွင့်အရေးနဲ့အစားအသောက်ပညာရှင်တဦးကသူ့အမြင်အခုလိုပြောပြပါတယ်။
အခုမကဘူးဆိုရင်တော့ပြဿနာမရှိဘူးပေါ့။ဟိုအခုနေပါရေးရှိမယ်ဆိုလို့ရှိရင်တော့ဒီချိန်မှာစီးပွားရေးအတိုင်းကြီးစီးပွားရေးလည်းနည်းနည်းဒီချိန်မှာကျဆင်းနေတဲ့အချိန်ကတော့ပေါ့နော်။အဲ့ဒါတော့နည်းနည်းလေးစဉ်းစားသာလုပ်သင့်တယ်ပေါ့။ဒါပေမဲ့တစ်ဖက်ကဒီ online ပေါ်မှာတကယ်ကိုထိန်းချုပ်မရနိုင်တော့ဒီစားသုံးသူအခွင့်အရေးချိုးဖောက်နေတဲ့ပြဿနာတွေလည်းရှိနေတော့ထိန်းချုပ်ဖို့လည်းလိုတော့လိုလိမ့်မယ်။ဘယ်ကောက်စမန့်ကြည့်နေဆိုလဲဒီမှာအပြည့်ကိုဖြတ်ထားတာမျိုးမရှိဘူးဒီဆေးဝါးတွေ cosmetic တွေဆိုလဲအနေရှိတဲ့ဆေးဝါးတွေ high fat ရှိတဲ့ဆေးဝါးတွေဆိုရင်ဒါဒီနောက်တိုင်းဈေးပဲကြည့်ကြည့်တိုင်းဈေးပဲကြည့်ကြည့်ဒါတွေကစားသုံးသူအတွက်တော့အနေဟိုဆေးပြီးမဖြစ်ဘူးအနေရှိတယ
်အရေးကြီးကုံစီနဲ့ဝန်ဆောင်မှုဥပဒေကိုတော့2012ခုနှစ်ကပြဋ္ဌာန်းခဲ့တာပါအရေးကြီးကုံစီသတ်မှတ်ခံထားရပြီဆိုရင်သူနဲ့ဆက်ဆက်တဲ့တင်သွင်းရောင်းချလက်ဝဲထားမှုတော်လောင်တဲဆောင်ပြန်ပြူအသုံးပြုမှုတွေကိုသက်ဆိုင်ရာအဖွဲ့ကလိုသလိုကြီးကြပ်တားမြစ်နိုင်တယ်လို့အဲ့ဒီဥပဒေရဲ့အခန်း3ပုံမှ4မှာဖော်ပြထားပါတယ်။ဒါကိုချိုးဖောက်တယ်ဆိုရင်ထောင်နဲ့6လကနေ3နှစ်အထိကြာခံရတာဖြစ်စေဒါမှမဟုတ်ကြက်ငွေ5သိန်းထက်မပိုတဲ့ငွေတန်းကိုပေးဆောင်ရမှာဖြစ်ပါတယ်။ဒီဥပဒေပါပြစ်မှုအလုံးကိုရဲကနေအရေးယူပိုင်ခွင့်ရှိတယ်လို့လည်းဥပဒေမှာဖော်ပြထားပါတယ်ရှင်။
ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမွန်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံရေးနဲ့ဆိုင်တဲ့သတင်းကိုအလှည့်ပေးကြပါတယ်ခင်ဗျာ ပြီးခဲ့တဲ့ထိုင်းရွေးကောက်ပွဲမှာမဲအများစုအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင် Peter Lemjonrek ကိုဝန်ကြီးချုပ်အသစ်ဖြစ်တဲ့ရွေးကောက်တင်မြှောက်ဖို့လွှတ်တော်မှာဒီကနေ့မဲခွဲခဲ့ကြပြီမဲ့ထောက်ခံမဲ့အလုံလောက်မရခဲ့ကြပါဘူး။တိုးတက်တဲ့ပြည်ပြင်ပြောင်းလဲရေးအမြင်ရှိသူအဖြစ်သတ်မှတ်ခံထားပြီးတော့ထိုင်းပြည်သူတွေရဲ့ထောက်ခံမှုအများဆုံးရထားတဲ့ပြည်ထက်ဝန်ကြီးချုပ်အသစ်ဖြစ်မလာဘူးဆိုရင်ကန့်ကွက်ဆန္ဒပြပွဲတွေလှုပ်သွားမယ်လို့တက်ကြွလှုံရှားသူတွေကတော့ပြောဆိုထားကြပါတယ်။လေခဲတဲ့လည်းဖြစ်နေတဲ့ထိုင်းနိုင်ငံရေးအခြေအနေရှေ့ဆက်ပါတွေဖြစ်လာနိုင်တယ်လဲဆိုတာကိုနိုင်ငံရေးလိလာ32ဦးအောင်သူငိမ့်နဲ့မခင်ပြည်တွေကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ။
ဘာသူငယ်ရေ VOA ကိုအခုလိုအချိန်ပေးတာစီစဉ်များကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဗျာ
ဟုတ်ကဲ့ရှင်အခုဟိုဒီနေ့ပဲပေါ့နော်လောလောလတ်လတ်ကိုပဲအခုဒီ Thai လွတ်တော်မှာတော့ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကအများစုနဲ့အနိုင်ရထားတဲ့ Move Forward Party ရဲ့ခေါင်းဆောင်ပေါ့နော် Peter Lim ကျွန်တော်လွတ်ကိုဟိုဒီဝန်ကြီးချုပ်ရွေးဖို့မရွေးဖို့မဲခွဲဆုံးဖြတ်တာကတော့အခုပြီးသွားတဲ့အခါမှာလုံလောက်တယ်လည်းမရဘူးပေါ့လေဆိုတော့ဒီချင်းလေးကဒါဖိထားအတွက်အဲနောက်ထပ်တစ်ဆင့်ပေါ့နော်ဒါဆိုရင်ဒါဝန်ကြီးချုပ်သူဖြစ်လာနိုင်ခြင်းမရှိတော့ဘူးလားနောက်တစ်ဆင့်ဒီထိုင်းဝန်ကြီးချုပ်ရွေးချယ်မှုကဘာမှဖြစ်လာနိုင်မလဲရှင
်ဟုတ်ကဲ့ဒါအခုနေထားမှာတော့ဟိုစိတ်မကောင်းစရာပဲပေါ့နော်ဆိုတော့အထူးသဖြင့်တော့ဒီအောက်လွှတ်တော်မှာသူတို့ဘက်ကဥမာကိုယ်စလဲ900အနက်ကသူတို့ရဲ့ကိုယ်စလဲစုစုပေါင်းက373ပဲရှိတယ်ဗျအဲ့တော့373ပဲမှာလွှတ်တော်ဥက္ကဋ္ဌတွေပဲတုတ်လိုက်တဲ့ခါကျတော့300မဲကျန်တာပေါ့ဗျာနော်အဲ့တော့အဲ့302မဲနဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့900ထဲမှာသူတို့က majority ဖြစ်နေပါပြီဒါပေမဲ့လည်းသူ့ရဲ့ထိုင်းရွေးကောက်ပွဲစနစ်ကဒီအောက်လွှတ်တော်900နဲ့အထက်လွှတ်တော် Senate ပေါ့နော်အဲ့တော့250ပေါင်းပြီးတော့မှရွေးရမယ်ဆိုတော့အဲ့ဒီမှာပြဿနာရှိသွားတာပေါ့ဗျာနော်အဲ့တော့ Senate ဘက်ကအများစုကတော့အရင်စစ်အစိုးရကဟိုခန့်ထားတဲ့ကိုယ်စားလှယ်တွေပါသူတို့ကရွေးချယ်တဲ့မြောက်ထားတာမဟုတ်ဘူးခန့်ထားတာအဲ့တော့ဘာလို့ဖြစ်လဲဆိုတဲ့အခါကျတော့ဒီနေ့မဲပေးတဲ့ပုံကိုကျွန်တော်ကြည့်တော့စီနိတ်ထဲကနေပြီးတော့ပီတာတို့ကိုထောက်ခံမဲပေးတာက73မဲပဲတွေ့ပါတယ်အဲ့တော့လူ30ကျော်လောက်က34မဲလို့ထင်တယ်အဲ့ဒါကကန့်ကွက်တယ်เนาะအများစုကတော့ကြားနေကြပါလေဆိုတော့အထူးသဖြင့်တော့ဒီရွေးကောက်ပွဲမတိုင်ခင်ပေါ့ဗျာဒီတိုင်းမှာဘရင်စနစ်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေရှိတယ်ဒါကပြောမယ်ဆိုလို့ရှိရင်ကတ်ပြီးတော့သူ့ဖြုတ်သွလို့ဖြစ်တာပေါ့နော်တချို့တွေလည်းစိုးရိမ်မှုတွေရှိနိုင်တယ်အဲ့ဒါအပြင်ကြံတဲ့ရွေးကောက်ပွဲကော်မရှင်ကလည်းသူ့နဲ့ပတ်သက်လို့ခိုင်လို့မခိုင်လို့ဆိုတဲ့ပြဿနာတွေလှုပ်လာတော့ဒါတွေကတက်ရောက်မှုရှိသွားတယ်လို့ယူဆပါတယ
်ဟုတ်ကဲ့တကယ်လည်းဆိုရင်တော့ဒါဒီမိုကရေစီစနစ်တစ်ခုဒီမိုကရေစီနိုင်ငံတစ်ခုမှာဆိုလို့ရှိရင်တော့မဲအများစုအနိုင်ရတဲ့ပါတီတစ်ခုမြို့ပေါင်းဖွဲ့ပြီးတော့ဒီလိုမျိုးအခြေအနေမျိုးမှာဆိုရင်တကယ်တမ်းဆိုအစိုးရတရက်တောင်ဖြစ်တဲ့အနေအထားဖြစ်ရမှာပေါ့လေဒါနဲ့အခုကျတော့ဒီပိတာတွေနဲ့အများစုထောက်ခံမဲရပါလေရနဲ့ဒီတိုင်းဆိုလို့ရှိရင်သူကဝန်ကြီးချုပ်ဖြစ်မလာနိုင်တော့တဲ့အခြေအနေဖြစ်သွားတယ်လို့ပြောရမှာပေါ့
ဟုတ်ကဲ့ဗျကျွန်တော်မြင်တော့ထိုင်းနိုင်ငံကြီးမှာအထူးသဖြင့်တော့အခုတက်သစ္စာရင်အားစုတွေပေါ့နော်ပြည်သူတွေကလည်းအပြောင်းလဲလိုချင်တယ်မဲပေးလိုက်ကြတယ်နောက်တစ်ခုကသူတို့ကလူငယ်တိုးတက်တဲ့အမြင်ကိုကိုစားပြုတယ်ပေါ့နော်တစ်ဖက်ကတော့လည်းဟိုဘာခေါ်မလဲအစိုးရောက်တယ်လို့မြင်ရတဲ့လူလည်းရှိနိုင်တယ်။เนาะဒါပေမဲ့တစ်ဖက်ကကျတော့ O establishment လို့ခေါ်မှာပေါ့ဗျာ။နန်းတော်တို့စစ်တပ်တို့သူတို့ရဲ့အကျိုးစီးပွားအဟောင်းတွေဘယူရိုကရက်တွေသူတို့ကကျတော့သိပ်ပြီးတော့ပြင်ပြောင်းလဲရင်မလုပ်ချင်ဘူးဗျာ။ဒါအဲ့နှစ်ခုတွေ့တဲ့ပွဲမျိုးလို့ယူဆနိုင်တယ်ပေါ့နော်
။ Okay အခုဆိုလို့ရှိရင်ဒီပြီးခဲ့တဲ့ရက်ပိုင်းတည်းကတည်းကလည်းလူငယ်တက်ကြွလှုပ်ရှားသူတွေဆိုပြောထားကြတာရှိတယ်။ဒါလူလူရဲ့ဆန္ဒအတိုင်းဖြစ်မလာဘူးဆိုလို့ရှိရင်သူတို့ဆန္ဒပြပွဲတွေအကြီးကျယ်လုပ်သွားမယ်ဆိုတာမျိုးတွေပေါ့နော်ဆိုတော့အခုဒီကနေ့ရလက်အရဆိုလို့ရှိရင်ရောအချိန်လေးကတဲမာလာနိုင်ကြလားဘယ်လိုများတုံ့တက်နိုင်မလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ယူဆတာတော့လမ်းပေါ်ဆန္ဒပြပွဲတွေဆက်ဖြစ်လာနိုင်တဲ့အနေအထားရှိတယ်နောက်တစ်ခုကကျတော့နောက်ထပ်ရွေးကောက်ပွဲအတွက်နောက်ထပ်မဲပေးမယ်နောက်သုတ်ပေါ့နော်အဲ့ဒါကလာမယ့် February 18ရက်နဲ့19လာမယ့်ကျွန်တော်တို့ July 18ရက်နဲ့19ရက်နေ့မှာလုပ်ဖို့ရှိပါသေးတယ်အဲ့တော့တခုရှိတာတော့ဒီဖီတာအနေနဲ့တော့နောက်ထပ်ကိုယ်စားလှယ်လောင်းအဖြစ်ပေါ့နော်ဝန်ကြီးချုပ်လောင်းအဖြစ်တင်သွင်းလို့မရတော့ဘူးမရတော့တဲ့အခါကျတော့ကြံတဲ့သူတယောက်တင်သွင်းရတာမျိုးဖြစ်လာမယ်ဆိုတော့အဲ့ဒီအနေအထားမှာတော့ပြောခက်ပါတယ်သူလည်းဖြစ်နိုင်တယ်မဖြစ်နိုင်ဘူးပေါ့နော်ဆိုတော့ဒီလိုအနေအထားတွေရှိတယ်ရှိတဲ့အခါကျတော့တခုဖြစ်နိုင်တာကလမ်းပေါ်ဆန္ဒပြပွဲတွေကပိုပြင်းထန်လာမယ်နောက်တစ်ခါကျတော့ဒီအိမ်ဆောင်အစိုးရသက်တမ်းကိုထပ်ပြီးတော့တိုးလိုက်တဲ့ဟာမျိုးလည်းဖြစ်သွားနိုင်တယ်နော်အိမ်ဆောင်ဆိုရမှာတော့အခုလက်ရှိဝန်ကြီးချုပ်ပရာယောက်ကတော့သူကနိုင်ငံကြီးကနားပြီလို့ပြောတယ်ဆိုတော့ဒါပေမဲ့ ပရဝိကချန်သေးတယ်အခုလက်ရှိဒူးဝင်ကြီးကျုံနဲ့လက်ရှိဒီပီပီအာဘီခေါင်းဆောင်ပေါ့အဲ့တော့သူကဆက်ပြီးတော့ဟိုဘာခေါ့မလဲဂျာပြဆူရောက်သက်တမ်းတိုးရဆိုလို့ရှိရင်လည်းပြဿနာတွေကတော့ကြီးဖို့ရှိပါတယ်ကျေးဇူးများကြီးတင်ပါတယ်ဦးအောင်သူညီရှင်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဟုတ်ကဲ့နိုင်ငံရေးလေးလာသုံးသပ်သူဦးအောင်သူညီကိုမခင်ဖြူတွေဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်ခင်
ဲ့ငါဆင်ကြည့်ရှုနိုင်ပါလေ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
ဖီယိုအမေရိကန်တန်ခါနေ2023ခုနှစ်ဇူလိုင်လ23ရက်ကျော်စော်ရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလက်မီတာ190ရုပ်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့ဒီတဲကမှဥအောင်ခဲမြန်မာရေး3သက်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးတော့ဥအောင်ခဲရဲ့မြန်မာရေး3သက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာပြည်မှာငြိမ်းချမ်းရေးရရှိဖို့လောလောဆယ်မဖြစ်နိုင်သေးဘူးဆိုတာကိုတရုတ်အစိုးရကနားလည်ပါတယ်။ဒါပေမဲ့သူရင်းနှီးမြှုပ်နှံထားတာတွေကိုအန်ဒီရဲ့ပေးလာမှာစိုးလို့လက်နက်ကိုင်အဖွဲ့တွေအားလုံးချင်းနဲ့အောင်လုံးပန်းနေကြောင်းဥအောင်ခင်ကသုံးသပ်ထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။ယူနန်ပြည်နယ်အစိုးရရဲ့နိုင်ငံခြားရေးရာအထူးတန်တမာမစ္စတာကော့ပောင်ရဲ့တိုက်တွန်းမှုကြောင့်မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်တွေဇွန်လစမ်းမှာမိုင်းလားနေစမ်းမြို့မှာတွေ့ဆုံဆွေးနွေးကြပါတယ်။ညီနောင်သုံးဖွဲ့ကတော့ကိုကန့်ရခိုင်နဲ့တန်အန်းပလောင်တပ်ဖွဲ့တွေပါ။သူတို့ချုပ်ကန်ရနေမြေကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့ဒီညီနောင်သုံးဖွဲ့ကကြေညာတာကိုဇူလိုင်လ9ရက်နေ့ထုတ်အေယာဝရီအင်္ဂလိပ်စာဆောင်မှာဖော်ပြပါလေ။ဒီပူးတွဲကြင်ညာချက်ကိုထုတ်ပြန်မှုတရုတ်ကပန်ကြတာဖြစ်တယ်လို့တန်အန်းဘုံမူကြီးမိုင်းအိုက်ကျော်ကပြောပါတယ်တဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ကပေးတဲ့လက်နက်ခဲယမ်းမျိုးစုံနဲ့စီရေးအကူအညီဟာတိုက်ပွဲတွေမှာအတော်လေးအထောက်အကူဖြစ်စေတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ်တီထောင်နဲ့နှစ်နှစ်ပြည့်အခမ်းအနားမှာ KNDF ဥက္ကဋ္ဌခွန်ဘီထူးကပြောသွားပါတယ်စီဆိုရတရုတ်အစိုးရစီကအကူအညီရယူပြီးနေဆက်နေတိုင်းရင်းသားလက်နက်ကင်တွေကတော့ယူနန်ပြည်နယ်အစိုးရတရုတ်အသင်းအဖွဲ့တရုတ်မှောင်ခိုးတရုတ်ဒုစရိုက်လုပ်ငန်းစတာတွေစီကအကူအညီရယူပါတယ်။ရှမ်းပြည်ကတပ်ဖွဲ့တွေဟာတနီးမို့တနီးနဲ့တရုတ်နဲ့ဆက်ဆက်နေကြပါတယ်
။တရုတ်လူသားရေဘူရအဖေပြောကြပေမဲ့မြန်မာနိုင်ငံနဲ့နေနမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်မှာတရုတ်က60ရာခိုင်နှုန်းဒေသခံတိုင်းရင်းသားက40ရာခိုင်နှုန်းရှိပါတယ်။ယူနန်ပြည်နယ်မှာ16ခရိုင်ရှိတဲ့အနေ6ခရိုင်ဟာမြန်မာနိုင်ငံနဲ့ထိစပ်နေပါတယ်။လူကျန်းလီစုကိုပိုင်အုတ်ချုပ်ခွင့်ရခရိုင်၊ပေါင်ရှမ်းခရိုင်၊ဒဲဟုံချင်းဖော်ကိုပိုင်အုတ်ချုပ်ခွင့်ရခရိုင်၊လင်ခေါင်ဖူအားခရိုင်နဲ့ချစ်ဆောင်ပါနာရှမ်းကိုပိုင်အုတ်ချုပ်ခွင့်ရခရိုင်စတဲ့ယူနန်6ခရိုင်ဟာမြန်မာနိုင်ငံနဲ့ထိစပ်နေပါတယ်။လူကျန်းလီစုခရိုင်ကတော့ကချင်အထူးဒေသ1ဖြစ်တဲ့ခြေဖွေပန်ဝါဆော့လော်ခေါလံဖူးစတဲ့မြို့နယ်တွေနဲ့ထိစပ်နေပါတယ်။ကချင်ပဲချမ်းမြို့နယ်တွေမှာလော်လာချိတ်ဇိုင်ဝါလီစုလဝံမြို့နယ်စုတွေအခြေဆိုင်ပြီးလက်ချိတ်လူမျိုးစကုံတင်ရင်းမိသားစုဩဇာညောင်းပါတယ်။မြေရှားတပ်တုအကြီးကျယ်ထုတ်ယူတဲ့နေရာဖြစ်ပါတယ
်။ကချင်လွတ်မြောက်ရေးအဖွဲ့ KIO KIA အခြေချတဲ့ဝိုင်းမော်မုံမောင်နဲ့မန်စီမြို့နယ်တွေဟာယူနန်ပြည်နယ်ကပေါင်ရှမ်းနဲ့ဒေဟုံဂျိမ်းဘောခရိုင်တွေနဲ့ထိစပ်နေပါတယ်။ကချင်ပြည်နယ်ကကချင်နဲ့ယူနန်ဂျိမ်းဘောဟာမျိုးနွယ်တူတာမှုယူနန်မှာ KIA ကိုထောက်ခံကြတာမဆန်းပါဘူး။ဒါပေမဲ့တရုတ်ဗဟိုအစိုးရကတော့ KIA ကိုတန်လျာရှိပြီးဝတ်တပ်ဖွဲ့ကိုပို့ပြီးယုံကြည်စိတ်ချပုံရပါတယ်။ဝတ်တပ်မှာကျေးစားတရုတ်စစ်သည်တွေပါဝင်ပြီးတရုတ်စာကိုယုံသုံးလုပ်ထားတာမှုတရုတ်နဲ့ပိုပြီးနီးစပ်ပုံရပါတယ်။မြောက်ပိုင်းမဟာမိတ်တွေကိုဝါကောင်းဆောင်တာကိုပဲတရုတ်ကလိုလားပုံရပါတယ်။ဝါပြည်နယ်မှာထုတ်လုပ်တဲ့လက်နက်ခရမ်းတွေကိုမြောက်ပိုင်းမဟာမိတ်တွေကသုံးကြပါတယ်
။ကိုကန်နဲ့ဝါဒေတာဟာယူနန်ပြည်နယ်လင်ခေါင်ခရိုင်နဲ့ထိစပ်နေပါတယ်။လင်ခေါင်ခရိုင်ဟာဟန်ယီဒိုင်လာဟုနဲ့ဝါမျိုးနွယ်စုတွေအခြေစိုက်တဲ့နယ်မြေဖြစ်ပါတယ်။ယူနန်ကဝါဥယီ3ပုံ2ပုံဟာလင်ခေါင်ခရိုင်မှာနေထိုင်ကြပါတယ်။ တကယ်တော့ဝါနေမြဟာယူနန်မှာတဝက်ရှမ်းပြည်နယ်မှာတဝက်ရှိနေတာရာစုနှစ်နဲ့ချီနေပါပြီသမရဦးသိန်းစိန်လက်ထက်2009ခုနှစ်မှာကိုကန့်ဒေသကဟန်တရုတ်ကိုစစ်တပ်ကတိုက်ထုတ်လိုက်တဲ့ကိစ္စဟာတချို့မင်းအောင်လှိုင်ရဲ့လက်ချက်ဖြစ်တယ်လို့တရုတ်ဘက်ကယူဆပုံရပါတယ်ဖုန်ကြားရှင်တပ်ဖွဲ့ကကိုကန့်ဒေသကိုပြန်လဲချုပ်ကန်ဖို့ကြိုးပမ်းတဲ့အခါတရုတ်အစိုးရဟာသူ့နယ်မြေကိုတုံ့ Tonga Subari.
Siana baby in the nature of doing champion nega, the old Yama, see why his engine simagate de tama, type weapon boo, Nase Yagai don't chas into a elu, so not so any to, I yes be the name of Popia Bade. Taina Yema, Pokalika, the old Lungashuni, Pawin Labongo, Ludi Nebade. Ubama, you chan also so in, Taina Leneca and Chopwego, Yambongwe Tokbanjau, the old Tutti, the Yunsonga, Tapia Bade. You chan also are, Yasui Chamoya, Yu Kayabi me, what up where to a Lenene Sitayabu, season Pirello Subade. Belove Pipi, the old Polama Simange Omiye, Yunan Pine Pumutu Te Sare, Simangeni Riha. Mimanangane Amyari Pataniwale. Tini Ijane Mimanangan Pilabu La La Nevaragule Tioka Nalebu Yabade. Dajambo Sikonsi Apawe Taina Lene Kanwichina on Tioka Lopiniwade. Tio Soya by Pine by Poklika by Monko Duzia Lungan by Sare Tio Ludanza Miozone Patanidamu. She said, Be Belo Sakan Kwajam Lezurago, Sanchi Buddha Shiva de Kamia.
My eight on the chat season go, Uang Keneku Nyawe on the garden, Sir Pigera Pibare, a good subbido, a person Jamaicana go to Sabima Pibare, Idiba Jamaicana Mara, Yajan, Harane, Isamu Tigaida, a Jambuziari go, Piopia Tabare. Yet out a young Ahara Pipu, Sago, Uga, so you mo, Tigai Dime, Nene Chai Chai, Emabura, Pissin, I Nello, Jamai Bina Shenega, Taubiani Vare, Yet young Harane, Isamu, Bebon, Tigai Biro, Balu, Juzadi, Shinai Madale, Yaku, Balu, Taute, Piat de Madale, Dija American, California, Pine, Kaiser, Santa Clara, Tudisil, Giga, Taji Yoga, Tugu Tomaroji, Tauta, Mumi Ango, coming up, Mimian Timbia Tabarik, Mia.
Okay, tomorrow, Dr. Yumiang, yeah. So, yet, Tauta, for a mere money, that yet, Tauta, Jang, the G-Rebbe, a mutamiri, Mario, now, Jue Aluma, Babono, Kinsa Yoga, Titan, you, Tikai, Sinai, Dadigo, Pio Bima, Didikoto, CIA, a guru, yet, Tauta, Jang, a son, a high up, or Tikai, Nandane, Blue, Tauti, Chatin, Dadigo, Pio Mamu,
Vitamin A, C, D, E, and folic acid. Any vitamin A, you know, called antioxidant, but not anti-cancer, no? Any kind of go lower. Yet, I'll tell you, the malabsorption, the cyanide, umar, biroma, any daddy, so many kajamulo, kind of goma, biroma, kangoma, sari, jamulo, the granular vitamin in a folate acid, kind of goma, long, long, miyare, jamulo, any vitamin A, the cancer material, kangwereniama, easy, kajaro.
Okay.
Now, to a obesity based chronic disease ပေါ့เนาะဒီဝါရာဝါကျွန်တော်ယောဂလို့သတ်မှတ်ထားပါတယ်ဒီနိုင်ငံမှာတော့ကျွန်တော်ခေါ်တော့ obesity based chronic disease ပေါ့เนาะဒီဝါရာဝါဆာကျွန်တော်ဒီမှာယောဂလို့သတ်မှတ်ပြီးတော့ကျွန်တော်ကုနေကြတာပါဘာဖြစ်လို့ဆိုတော့ဆရာလာဝါရာဆာလာပဲဒါမဲ့ပြီးရင်သွေးတိုးလို့စီးကြိုးလို့ကင်ဆာလို့ပါရှေ့လျှောက်ဖြစ်လာတဲ့အကြောင်းမလို့ဒီဝါရာနေနဲ့ကုနေကြပါပြီဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီယောဂပေါင် ရလာကြပါအဲ့ဒါတော့အကောင်းဆုံးဆေးပါပဲဘာဖြစ်လဲဆိုတော့ကြောက်ကြောက်ပြတော့တို့ရအောင်ငါရက်တော့မဖြတ်နိုင်ဘူးဟေး exercise လုပ်မယ်အစားစင်ကျင်မယ်ဆေးတွေတောင်းဗိုက်တာမင်တွေတောင်းမယ်အဲ့ဒါတွေကအကျိုးအလကားပါပဲကျွန်တော်တကယ်ကိုတက်ရှိရှင်နေခြင်းနဲ့ကိုမိသားစုနဲ့တက်ရှိနေခြင်းနဲ့ကိုချစ်တဲ့လူနဲ့တက်ရှိရှင်နေခြင်းနဲ့ကိုပြန်မလုပ်ပြီးတော့ရှားရတဲ့ပတ်စံနဲ့ကိုဘဝကိုကောင်းကောင်းနေထိုင်ခြင်းနဲ့ဆိုရင်တော့ဥဆုံးအချက်ကတော့ရက်ကိုဖြတ်ဖို့ပါပဲတကယ်ဖြတ်တာကတော့တခုရှိတာပါနော်ကိုကိုယ်တိုင်ရက်ကတော့ကြီးမရနိုင်ဘူးပြီးတော့အမြင်မြင်နဲ့တောင်းအောင်နေပြီးတော့ရုတ်တရက်ချက်လိုက်နေဆုံးနိုင်မယ်ကျွန်တော်ဒီ withdraw ပဲပေါ့နော်ဒီမှာအခုချက်ချင်းကြားလိုက်တဲ့အရင်ခါကျတော့လည်းချက်ချင်းစိုးကျိုးတွေဖြစ်လာနေတာပေါ့အဲဒါကြတော့လည်းဆရာဝန်တွေအခုဆိုရင်လည်းကျွန်တော်တို့ဒီ specialist တွေရှိပါတယ်အရက်ကိုဘယ်လိုဖြတ်မလဲဆိုတဲ့ဟာကိုကျွန်တော်တို့ဟိုးခေတ္တကကျွန်တော်ဒီမှာလည်းအမှန် specialist တွေရှိပါတယ်အရက်ကိုဘယ်လိုဖြတ်တဲ့ခါမှာဘယ်လိုချောချောရှိရှိနဲ့စတတတနဲ့ဖြတ်လို့ရမလဲဆိုတဲ့ဟာတွေအထူးကြီးရှိပါတယ်အဲဒါတွေနဲ့ပြပြီးတော့ချွေးရည်နဲ့ဖြတ်သွားရင်တော့အကောင်းဆုံးပါပဲplan တော့လောက်အောင်ပါတော့ဥမာလက်ကိုလည်းကိုထားပါတော့အလုံးမှာလည်းကိုရဲ့မိတ်ဆွေမိသားစုတွေကနေပြီးတော့ကိုဘယ်လိုကူညီပြီးတော့အဲ့ဒီဖြတ်နေတဲ့အချိန်မှာဝိုင်းပြီးတော့ကူညီဖို့အတွက်အဲ့ဒီပေးစာ plan လုပ်ပြီးတော့မှဖြတ်ဖို့ကတော့အကောင်းဆုံးပဲအဲ့တော့ကျွန်တော်ကြံညာတော့ရက်ကို short တောင်းရင်ကောင်းမလားဆိုရင်လုံးအရန်တောင်းနေတဲ့ဆိုင် short တောင်းနေနည်းနည်းလေးတော့ပိုစက်တာပါတယ်ဒါပေမဲ့အကောင်းဆုံးကတော့ဖြတ်ပါဖြတ်ပါဆိုတော့အရင်တောက်နေကြမဟုတ်ဘူးဆိုရင်လည်းငါတို့ဘောတဖြည်းဖြောက်ပြီးဖြတ်ပါဒီခါဒီမှာတောက်တယ်ဆိုရင်လုံးဝမတောက်တော့ပါနဲ့ဘာလို့လဲဆိုတော့နည်းနည်းတောက်ရနေပြီးတော့မှများများတောက်ဖြစ်သွားလိမ့်မယ်သူပြင်ကျွန်တော်စင်ငင်ချင်းတွေနဲ့ပါတီတို့ဂျာမန်ဂက်ဇန်ရီမှာတွေ့ရခါကျတော့ဟိုလူကမြောက်ပင်တီတို့ကမြောက်ပင်နေအဲ့ဒါနဲ့တောက်နေတောက်ရင်လည်းပူပူတောက်ဖြစ်သွားတာပေါ့နောက်တက်ကြီးတဲ့လူတွေမှာနောက်တစ်ခုရှိတာပုဂ္ဂိုလ်ဘယ်တော့တောက်မလို့တောက်မလို့မသိတော့ဘူးဘာဖြစ်လဲဆိုတော့မူးတဲ့ခါကျတော့ကဘယ်တော့တောက်မှန်းလည်းမသိတော့ဘူးအဲ့တော့မူးတော့ခန္ဓာကိုယ်ကလည်းစိတ်ပျော်စလို့ဖြစ်သွားပြီးတော့စိတ်ကပူပျော်ခြင်းတို့ပူတောက်မြင်ရင်လည်းတားလို့မရတော့ဘူးထိန်လို့မရဘူးဖြစ်သွားတဲ့အကြောင်းမလို့ရက်ကတော့မတောက်တာတော့အကောင်းဆုံးပါပဲ
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားရေးချင်တာကောပြောလို့ရှိဘူးလား
တခုကျွန်တော်ပြောလို့မေးသွားတာဒီအိတ်တာဒီမှာကျွန်တော်လူငယ်လည်းပြောကြပါတယ်သူကြီးအိတ်လို့မရဘူးဆိုရင်လည်းအရက်တောက်လိုက်ရင်အိတ်ပျော်သွားတယ်ဟုတ်ကဲ့အရက်ကအိတ်ပျော်အောင်လုပ်တဲ့အချိန်မှာတော့ကောင်းတယ်ဟုတ်တယ်အရက်တောက်တဲ့အချိန်မှာမူးပြီးတော့အိတ်ပျော်သွားတယ်ဒါပေမဲ့အဲ့ဒါလွယ်အဲ့ဒါလည်းပြီးရောတန်းတဲ့ဟာမကောင်းတော့ဘူးဘာဖြစ်လို့ဆိုတော့အရက်ကအိတ်စပြီးအိတ်ပျော်သွားတယ်နဲ့ကျွန်တော်တို့ပုံကျမ်းတောက်လူတွေမှာကျတော့အိတ်လို့ရတော့မရဘူးဒါပေမဲ့အိတ်ပျော်သွားတယ်တောက်လျှောက်ကောင်းကောင်းအိတ်သွားမနေ့တိဒါကပုံမှန်ဟိုရက်မတောက်ရပဲအိတ်လို့မရတဲ့လူတွေပေါ့ထားပါတော့အိတ်ဆစ်တောက်တယ်ဆိုတော့ဥမာကျွန်တော်ရှင်းပြမယ်အိတ်လို့မရတဲ့လူတွေကတယောက်ကရက်တောက်လို့ရက်တောက်ပြီးတော့အိတ်ပျော်အောင်လုပ်လိုက်တယ်နောက်တစ်ယောက်ကအိတ်ဆစ်တောက်ပြီးတော့အိတ်ပျော်အောင်လုပ်လိုက်တယ်အဲ့ဒီလူတစ်ယောက်မှာတော့မအိတ်ဆစ်တောက်တဲ့လူကအိတ်ဆစ်တောက်လိုက်လို့အိတ်ပျော်သွားတယ်ဆိုရင်သူတောက်လျှောက်အိတ်သွားတော့ဘာသာသူ့ရဲ့ပြဿနာချက်ချင်းအိတ်မပျော်တဲ့ပြဿနာအဲ့ဒီလူကအိတ်ဆစ်တောက်လိုက်ကြမလို့တောက်လျှောက်မနေ့ခွန်နိုင်တိအိတ်လို့ရပါတယ်ရက်တောက်တဲ့လူကျတော့ဟုတ်တယ်သူကရက်တောက်လိုက်တယ်အိတ်ပျော်သွားတယ်ဒါမဲ့ညလိုကြတော့ပြန်နိုးလာအောင်။နောက်ညလေကြတော့ပြန်နိုးရင်မကားသေးဘူး။အိတ်လိုက်နိုးလိုက်အိတ်လိုက်နိုးလဲဆိုတော့ဒီက sleep ရဲ့ quality ကိုကထိခိုက်တာပေါ့။ဆိုတော့ဒါမှမဟုတ်ရက်တော့တာဒီအိတ်တာကိုကထိတိုက်ပါ
လေ။ဟုတ်ကဲ့ဆရာ။ဒီနောက်ဆက်တွဲနောက်ထပ်ပြောဖို့ရှိသေးလားဆရာ
။နောက်တစ်ခုကသွားဝပြီးဖြစ်တာကျွန်တော်ရဲ့မှတ်ဉာဏ်ရဲ့ memory formation ပေါ့နော်။မှတ်ဉာဏ်ကိုစလုံးနေတဲ့အချိန်ကအဲ့ရင်သူရချင်တာအဲ့ရင်ကအိတ်ပြော်သွားပြီးဘာမှငါခံတော့ဘူး။ဒီကောလုံးကနားနေတယ်ထင်ကြတာမဟုတ်ဘူးဒီ memory storage processor အဲ့ချိန်မှာလည်းသူကလုံနေတာပါပဲဆိုတော့ဘာသွားတွေ့လဲဆိုတော့အေးကောင်းကောင်းမောရတဲ့လူတွေကျွန်တော်ခေါ်တာ sleep apnea လို့ဟာမျိုးသူပြင် alcohol တောက်တဲ့လူတွေမှာဒီညဖက်အဲ့မှတ်ဉာဏ်အလုပ်ကသွားထိခဲ့တဲ့ကြောင့်မလို့ and not check ပေါ့နော်ရသွားတဲ့လူတွေမှာမှတ်ဉာဏ်ရော့တဲ့ဒီသူငယ်ပြန်တဲ့ရောဂါဖြစ်တယ်ဆိုတော့အဲ့ဒါကြောင့်လည်းဖြစ်ပါတယ်ဒါမလို့ကျွန်တော်အဓိကပြောချင်တာကတော့အိတ်တာအဆရက်ကမကောင်းပါဘူးသာမတော့တက်ကြည့်ရလို့လူတွေကအေးအေးလို့ကောင်းအောင်မရဘူးအေးမပျော်ဘူးဆိုတဲ့လူတွေဆရာဝန်တွေ့ပြီးတော့ဆရာဝန်စီကအေးဆေးကိုပြောရှင်တောင်းတဲ့ဟာက better than ကော့ကိုအရက်နဲ့အိမ်မှာအေးလို့မရလို့အရက်တွေဝယ်ပြီးတော့အရက်တောက်ပြီးအိပ်ပြောင်းလို့တာပို့ပြီးတော့စိုးပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အ
ပစင်ဂျမအီကနာကိုကိုမင်းကဆက်သွယ်မိများတင်ဆက်ပေးခဲ့တာဖြစ်ပါတယ် view ကနေ့ခြားသောရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်အခုတော့ဒီနေ့ညအတွက်နောက်ဆုံးကြံရှိတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံတဝန်းတိုင်းဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးထားတဲ့ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမအာမီပါ။နေဆက်ဒေသအတိုင်းသားသတင်းတောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ထိုင်းဂရင်းနီနယ်ဆက်ကစစ်ပေးဆောင်စခန်းကိုစစ်တပ်ကလူရင်နဲ့ပုံကျဲခဲ့လို့စစ်ပေးဆောင်တယောက်သေဆုံးခဲ့တဲ့တင်။ကရင်နဲ့မုံပြည်နယ်ကိုဆက်သွယ်ထားတဲ့တံတားတစ်စင်းထပ်ပြီးတော့မိုင်းခွဲဖျက်ဆီးခံလိုက်ရလို့ကုန်ပစ္စည်းတင်ပို့ရေးအခက်အခဲဖြစ်နေကြပါတယ်။တရင်လော်ရီတဲမှာတော့စစ်အာဏာရှင်စနစ်အမြင့်ပြတ်ချိန်မုံရေးတိုက်ပွဲမှာ EAO တွေအားလုံးပါဝင်ရင်တော့မိမိတို့လည်းပါဝင်သွားမယ်လို့မုံပြည်သက်ပါတီဥက္ကဋ္ဌကပြောဆိုခဲ့တဲ့အပေါ်ဝေဖန်သုံးသက်ချက်တွေကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ထိုင်းကရင်နီနယ်ဆက်ရှိစစ်ပေးဆောင်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ပုံကျဲတိုက်ခိုက်ခဲ့လို့စစ်ပေးဆောင်တယောက်သေဆုံးပြီးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP အတွေ့ရမှုနဲ့ဦးအောင်စန်းမြင့်ကပြောပါရယ်။ဇူလိုင်လ12ရက်နေ့မနက်တနိုင်ကျော်အချိန်ခန့်ကလေရင်နဲ့ဘုံလေးလုံးကျဲခဲ့တာဖြစ်ပြီးလူထိမှန်သေဆုံးမှုအပြင်စတင်ကြောင်းစေခန်းဖျားကြောင်းနဲ့လူနေအိမ်တချို့လည်းထိမှန်ပျက်စီးခဲ့ပါတယ်။ဒါအပြင်ဖားဆောင်မြို့နယ်ထဲကနေရာတစ်ခုကိုလည်းစစ်ကောင်စီတပ်ကဇူလိုင်လ17ရက်နေ့ညမှာလေရင်နဲ့ပုံကျဲခဲ့လို့17နှစ်အရွယ်ကလေးတည်ဆုံးခဲ့ပြီးအဆောက်အုံတွေထိမှန်ပျက်စီးသွားပါတယ်။ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်
။ကရင်နဲ့မွန်ပြည်နယ်ကိုဆက်သွယ်ထားတဲ့ဖအံတထုံကားလမ်းပေါ်ဝါဘိုးတော်နဲ့ဗရင်ညီကူအကြားတရားအမှတ်1မင်းဆောင်73ကိုမိုင်းခွဲဖျက်ဆီးခံလိုက်ရတာကြောင့်နေဆက်ကကုန်ပစ္စည်းတင်ပို့ရမှာပူပြီးခက်ခဲလာတယ်လို့ကားသမားတွေကပြောပါတယ်။ဇူလိုင်လ10ရက်နေ့ကမိုင်းခွဲခံလိုက်ရတဲ့တရားဟာမြဝတီဗအံကြိုက်ထူမှတဆင့်ရန်ကုန်မြို့တီလဝါ SEZ မှာအဆုံးသတ်တဲ့လမ်းမကြီးရဲ့အစိုက်အပိုင်းတစ်ခုဖြစ်ပါတယ်။ဒီတရားကို KNU ပူပေါင်းတပ်ဖွဲ့တွေကမိုင်းခွဲဖျက်ဆီးခဲ့တာဖြစ်ပြီးဇွန်လ29ရက်တုန်းကလည်းတထုံမြို့နယ်နဲ့ဘေးလင်းမြို့နယ်ကြားရန်ကုန်မော်လမြိုင်ကားလမ်းပေါ်ကဂျုံအိတ်တရားကို KNU တပ်မဟာတပ်ပူးပေါင်းတပ်ဖွဲ့ကမိုင်းခွဲဖျက်ဆီးခဲ့ပါသေးတယ်
ချင်းပြည်နယ်မင်းတပ်မြို့နယ်ဝုံခုံရွာကိုစစ်စစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်မှုကြောင့်ကလေးငယ်တယောက်နဲ့နှုတ်တိုင်မိခင်တယောက်အပါအဝင်အရက်သားပြည်သူ3ယောက်သေဆုံးပြီးတယောက်ပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ်။ဇူလိုင်လ6ရက်နေ့မနက်7:00နာရီခန့်မှာမင်းတပ်မြို့နယ်မရှိန်လော်အုပ်စုဝုံခုံကျေးရွာကပြည်သူတွေနဲ့စစ်ပေးဆောင်တွေနေထိုင်တဲ့နေရာကိုစစ်တပ်ကတိုက်လေရင်နဲ့ပေါင်900ဘုံဒီနှလုံးအတွဲလိုက်ဘုံဒီလေးလုံးရော့ကက်0.5G တွေနဲ့ပစ်ခတ်ခဲ့တာလို့ CDF မင်းတပ်ကထုတ်ပြန်ပါတယ်စစ်ကောင်စီရဲ့လေကြောင်းအပြင်လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အသက်9နှစ်အရွယ်မိန်းကလေးအသက်30အရွယ်နလသားနှုတ်တိုင်မိခင်နဲ့အသက်65နှစ်အရွယ်အမျိုးသမီးတယောက်တေဆုံးခဲ့ပြီးအသက်45နှစ်အရွယ်အမျိုးသားကတော့ပြင်းထန်စွာဒဏ်ရာရရှိခဲ့တာဖြစ်ပါတယ်
ကချင်ပြည်နယ်တနိုင်းလီတူလမ်းမပေါ်ရှိရှဒူးစွတ်ရွာမှာဖြစ်ပွားနေတဲ့ဘီတုစစ်အဖွဲ့နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားကတိုက်ပွဲနဲ့စစ်ရေးတင်းမာမှုတွေတဲ့ဒေသခံ9ယောက်ကိုဘီတုစစ်အဖွဲ့ကဖမ်းဆီးသွားပါတယ်ဝရဇုတ်ဘီတုစစ်အဖွဲ့ခေါင်းဆောင်ဦးမင်းစီတန့်ရဲ့အိမ်နဲ့တပ်စခန်3ခုကို KIA ကဇူလိုင်လ10ရက်နေ့မနေ့ပိုင်းမှာဝန်ရောက်ပစ်ခတ်ခဲ့ပြီးနောက်ဒေသခံ9ယောက်ကိုသတင်းပေးလို့ဆွဆွဲပြီးဘီတုစစ်အဖွဲ့ကဖမ်းဆီးသွားတာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်ဖန်စီခံရသူတွေတဲ့အမျိုးသမီးတွေလည်းပါဝင်ပြီးတချို့ကိုပုံမှန်905ကကြီးနဲ့တရားစွဲဆိုဖို့လုပ်နေကြပါတယ်အဲ့ဒီဒေသခံ6ယောက်ကိုစံပြရွာမှာရှိတဲ့ဘီတုစစ်အဖွဲ့ရဲ့တပ်စခန်းထဲမှာဖန်စီထိန်းသိမ်းထားပါတယ်
ရခိုင်ပြည်ကိုရောက်လာတဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မူချင်းမင်းအောင်လှိုင်ကမုံတိုင်းတင်ပြည်သူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတိုင်းအတာတစ်ခုအထိလုပ်နိုင်ခဲ့တယ်လို့မြို့ခံတွေနဲ့တွေ့ချင်းပြောဆိုလိုက်တာကလက်တွေ့အခြေအနေနဲ့တခြားစီဖြစ်နေတယ်လို့ဒေသတွင်းအကူအညီပေးနေသူနဲ့လေ့လာသူတွေကပြောပါတယ်စစ်ကောင်စီကမုံတိုင်းတင်ပြည်သူတွေအတွက်ပြန်လည်နေရာချထားရေးကိုမလုပ်နိုင်သေးသလိုနိုင်ငံတကာအကူအညီကိုလည်းပိတ်ပင်ထားပြီးကုန်စည်နှုန်းမြင့်တက်နေတာကိုလည်းမထိန်းချုပ်နိုင်သေးဘူးလို့နိုင်ငံရေးသမားဦးဖေတန်းကပြောပါရယ်ဗိုလ်ချုပ်မူချင်းမင်းအောင်လှိုင်ကဇူလိုင်လ10ရက်နေ့မှာစစ်တွေမြို့ကိုရောက်လာတာဖြစ်ပြီးရခိုင်တပ်တော် AA နဲ့စစ်တပ်တို့အကြားအပြစ်ခတ်ရစဲပြီးတဲ့နောက်ရခိုင်ပြည်ကို၄ချိန်မြောက်ရောက်ရှိလာတာဖြစ်ပါရယ
်ဇူလိုင်လ3ကစလို့ရှမ်းပြည်အရှိပိုင်းကျိုင်းတုံခရိုင်မိုင်းပြင်းမြို့မှာထိုင်းကုံထုတ်ပစ္စည်းတွေတင်လာတဲ့ကုန်ကားကြီးတွေကိုစစ်ကောင်စီရဲ့စစ်စီးဂိတ်တွေကနေစစ်ဆေးပြီးငွေငစ်တောင်းနေပါတယ်တချလိတ်ကနေထိုင်းကုံထုတ်ပစ္စည်းတွေကိုတင်လာတဲ့ရှမ်းပြည်ဘက်ပို့မဲ့ကုန်ကားတွေကိုစစ်ကောင်စီတပ်တွေကတားဆီးစစ်ဆေးပြီးတော့အခွင့်မဆောင်လို့ဆိုပြီးကုန်ရောကားရောသိမ်းလိုက်တာတွေအထီးရှိနေတယ်လို့ကားသမားတယောက်ကပြောပါတယ်အဲ့ဒီနောက်ကုန်ပစ္စည်းတွေကိုလက်ရှိပေါက်ဈေးအတိုင်းရွေးယူခိုင်းတဲ့အပြင်နိုင်ငံတော်ကအခွန်300ခိုင်နှုန်းထပ်ဆောင်ခိုင်းတာကြောင့်ကုန်တယ်တွေအဖို့အရှုံးပေါ်အရှုံးထက်နေတယ်လို့ဒန်ဆောင်ခံရတဲ့ကားသမားတယောက်ကပြောပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါထိုင်းနယ်စပ်မှာရှိတဲ့ဂရနီစစ်ဘေးရှောင်စခန်းကိုစစ်ကောင်စီတပ်ကလေရင်နဲ့ပုံကျဲခဲ့ရာစစ်ဘေးရှောင်တွေထိခိုက်သေးဆုံးမှုရှိခဲ့တဲ့အကြောင်းကိုတော့ကျွန်မအမေရန်နေစူးစီးထားပါတယ်ဇူလိုင်လ12ရက်နေ့မနက်တနားရီကျော်အချိန်မှာထိုင်းဂရနီနယ်စပ်မှာရှိတဲ့စစ်ဘေးရှောင်စခန်းထဲကိုစစ်ကောင်စီတပ်ကလေရင်နဲ့ပုံကျဲခဲ့တဲ့အတွက်စစ်ဘေးရှောင်တစ်ယောက်သေဆုံးပြီးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဂရနီအမျိုးသားတိုးတက်ရေးပါတီ KNPP အတွင်းရေးမှူးနှစ်ဦးအောင်ဆမ်းမြင့်ကပြောပါလေ
။ဒီဟုတ်တယ်လို့သာမနေ့တနအီကျော်လောက်မှဘုံကျက်ပါ၄ချိန်ခဲ့တော့။အဲ့ဒါကျွန်တော်တို့စတင်ကြောင်းတကြောင်းရယ်စီကန်းတစ်လုံးရယ်နောက်ဖျားကြောင်းတစ်လုံးရယ်နောက်လူနေတစ်ချွတ်ပျက်စီးသွားတော့ပေါ့။ဒါအပြင်ကိုကျွန်တော်တို့ဒီလူတူဦးပေါ့နော်။အဲ့ဒါဆစ်ဆောင်တူသုံးသွားတယ်။နောက်မှရက်သားနှုတ်ဦးတန်ရသွားတယ်ပေါ့နော်။အဲ့ဒါပဲ။
စစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့လို့လူဦးရေ 5,000 လောက်ရှိတဲ့အဲ့ဒီစစ်ဆောင်စခန်းတွေကအဆောက်အုံတချို့လည်းပျက်စီးခဲ့ပြီးစစ်ဘေးရှောင်တွေကတော့ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရပါတယ်။ဒါအပြင်ဖာဆောင်မြို့နယ်ထဲကနေရာတစ်ခုကိုလည်းစစ်တပ်ကဇူလိုင်လ17ရက်နေ့ညမှာလေရင်နဲ့ဘုံကျဲခဲ့လို့17နှစ်အရွယ်ကလေးငယ်တယောက်သေဆုံးပြီးအဆောက်အုံတွေလည်းထိမှန်ပျက်စီးခဲ့တယ်လို့ဦးအောင်ဆန်းမြင့်ကဆက်ပြောပါတယ်။
အဲမင်းညက12နာရီလောက်မှာပါအဲ့ဒါတောက်စုမှာနေရင်3ကြီးနဲ့လာကျဲတာဒါကျဲတော့အဲ့မှာလဲဖျားကြောင်တစ်လုံးနဲ့နေကိုလုံးတော့အာဒါကခိခိုက်ပျက်စီးသွားတယ်နောက်မှ17နှစ်အရွယ်ယောက်ျားလေးတူဦးပေါ့နော်ပေသွားတော့ပေါ့အဲ့မှာလဲ
အခုရက်ပိုင်းတဲစစ်တပ်ကထိုင်းဂရီနီနယ်စပ်တကျော်မှာလေရင်ပြန်ဝဲတာတွေနေတိုင်းလုံးနေတဲ့အပြင်လူထုတွေနေထိုင်တဲ့နေရာတွေကိုဥတီပြီးတော့ဘုံကျဲတိုက်ခိုက်မှုတွေကိုလည်းလှုပ်ဆောင်လာတယ်လို့ KNPP ကဆိုပါတယ်။နိုင်ငံတကာအနေနဲ့လူထုကိုဥတီတိုက်ခိုက်နေတဲ့စစ်ကောင်စီတပ်ကိုအပြစ်ပေးအရေးယူနိုင်အောင်သက်ဆိုင်ရာအင်အားစုတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့ဦးအောင်ဆန်းမြင့်ကပြောပါတယ်။ဒီလိုတောင်းဆိုထားပေမဲ့ဒီနေ့ချိန်ထိတော့တစုံတရာပြောင်းလဲလာမှုမရှိသေးပဲစစ်ရေးပဋိပက္ခအတွင်းမှာရှိတဲ့ပြည်သူတွေကတော့လေကြောင်းတိုက်ခိုက်မှုအတွင်းမှာသေဆုံးနေရဆဲဖြစ်တယ်လို့ဆိုကြပါတယ်။မြေဥတော်လည်းဆက်အနာရှင်စနစ်အမြင့်ပြည့်ချိန်မုံကြီးတိုက်ပွဲမှာတိုင်းသားလက်နက်ကန်အဖွဲ့စည်းတွေအားလုံးပါဝင်ရင်တော့မိမိတို့လည်းပါဝင်သွားမယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ဟန်သာကပြောဆိုခဲ့တဲ့အပေါ်တော်လည်းအပြင်မွန်နိုင်ငံရေးအတိုင်းဝိုင်းတွေမှာဝေဖန်တန်တွေထွက်ပေါ်နေပါတယ်ဘလို့ဝေဖန်မှုတွေရှိနေလဲဆိုတာကိုတော့ရမင်းကတင်ဆက်ထားပါတယ
်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးစစ်ရေးအခြေအနေအရမွန်ပြည်သက်ပါတီအတွင်းမှာ policy ပြောင်းလဲမှုတွေစတင်ဖြစ်ပေါ်လာပြီလို့မွန်ပြည်ကာကွယ်ရေးတပ် MSDF ဥက္ကဋ္ဌဒေါက်တာတီတီမွန်ချန်းကအခုလိုသုံးသပ်ပါတယ်
။ယခုချိန်မှဘာကြောင့်ဒီလိုထုတ်ပြောရတယ်လဲဆိုရင်တော့မွန်ပြည်နယ်မှာဖြစ်ပေါ်နေတဲ့နိုင်ငံရေးဟိုစစ်ရေးအခြေအနေရရကိုမွန်ပြည်တိပါတီမှပြန်လည်သုံးသပ်ပြီးမူဝါဒဟိုလက်တွေ့နိုင်ငံရေးစစ်ရေးပေါ်ဆောင်မှုလုပ်ငန်းတွေအပြောင်းအလဲမရှိခဲ့ရင်မဖြစ်တော့ဘူးဆိုတာသုံးသပ်မိလို့ policy U-turn လို့ခေါ်တဲ့ policy မူဝါဒဟိုရည်တည်ချက်အပြောင်းအလဲဟိုစတင်ဖြစ်ပေါ်တာလည်းဖြစ်နိုင်တာပေါ့နော
်စစ်ကောင်စီဖိတ်ခေါ်နေတဲ့ဆွေးနွေးပွဲတွေဆက်ပြီးမတက်ဖို့နဲ့NCA လမ်းကြောင်းကိုကောင်းထည့်ဖော်ဖို့ကြိုးစားနေတဲ့ PPSD ကနေနှောက်ထွက်ဖို့ပြီးခဲ့တဲ့ AB လမွန်ပြည်တပ်ပါတီဗဟိုကော်မတီစည်းဝေးမှာဆုံးဖြတ်ချက်ချမှတ်ခဲ့ကြပါတယ် Dabime, July Nayane, Chayane Duma, Sekansim, Yuda Silon Yinu Yene, Yenchani Posamu, Ninae Comedy, NSB and C. Guzlerine, Mumbi de Party, do Okata Nai Amen, Bo Lomusang Comedy Win Nambanyalene, Namangiro, Toya Twisson Keraba.
Oh, Posiga Bama, D. Posiga Bama, Guga Le Bame Suraga, Mimi Yetijet. Mabiata Busure Atepe Pony de Lulo Bebono. Isinim Jatare Nangaye Si Ye Amuda Ye Yadi Jetne Nangaye Si Mahabuha Kankai Mama Chamat Kemu Ane Keda Jao Jinema Mombitipa Diye Nangaye O Si Ye Oza Jasin Kare.
Lataloma Mombitipa Dine Kansit the Bomu Yati Nibi Tapansu Nitanebe Taifu Wina Pitelu. Tanya Lumumia Yea Senda, Ine Musa Draida, Dada Binya Monga, Kulu Tonta Pare.
That good Mongete Patti to honor Lanjama Kanset. The SAC got La Biro Troop, I am La Matai Pussy, Rule Matai Group. Mongete Patti got not to the Pisiana Handa. You never see led to Ubuta Picare, Taponsu Yatu German, Yaki Shikare. The Gay Taponsu and Ine, Alum Pupa Mirona, the new tightness again. Mongete Patti, let me.
ပါမှာပဲလို့သူ့ဣတလူပဲပြောတယ်ကျွန်တော်သိတယ်။မွန်ပြစ်တက်ပါတီဟာအားလုံးပါဝင်တဲ့သွေးဆောင်ဆွေးနေရေးလမ်းစဉ်ကိုဆက်လက်ဆောက်ခံထားပေမယ့်စစ်ကောင်စီကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့ထောက်ပြန်ပြောဆိုထားပေမယ့်ဆက်လက်သွေးဆောင်မှုတွေရှိနေတဲ့အပေါ်ဝေဖန်မှုတွေလည်းမြစ်တက်နေပါတယ်ရှင်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ကရင်နဲ့ဘုံကျဲခဲလို့စစ်ဘေးရှောင်တယောက်တေဆုံးပြီးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
ကရင်နဲ့မုံမြင်နယ်ကိုဆက်သွဲထားတဲ့ပအံတထုံကားလမ်းပေါ်ကဝဘူးတော်နဲ့ပရိညီကူကြတဲ့တာမိုင်းခွဲဖြစ်စည်းခံလိုက်ရလို့နေဆက်ကကုန်ပစ္စည်းတင်ပို့ရမှာအခက်အခဲတွေဖြစ်နေကြပါတယ်။တော်ရရှင်ရဲ့ခုနားရှင်နေကြတာကတော့နေဆက်ဒေတာကဒိုင်းနာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။
နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမိပါတော်ရရှင်ရဲ့ခုနားဆင်ကြရတာကတော့အပတ်စဉ်တိုင်းရင်သတင်းတော်အစီအစဉ်ဖြစ်ပါတယ်။ VOA ကနေကြာသပတေးနေ့ညပိုင်းနောက်ဆုံးရစနေနေ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညဆယ်နာရီတိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်တော်ရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းန news.com ဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်တလဲကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ EU ဥရောပသမဂ္ဂအနေနဲ့မြန်မာစစ်ကောင်စီကိုအတိမတ်မပြုကြောင်းအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့ ASEAN စည်းဝေးတက်ရောက်နေတဲ့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကဒီကနေ့ဇူလိုင်လ17ရက်နေ့မှာပြောကြားလိုက်ပါတယ်။ဒါကြောင့်ဒီပြဿနာကိုကြော်လာနိုင်မြန်မာစစ်တပ်ဟာ EU နဲ့ ASEAN ဆက်ဆံရေးမှာဆက်ဆံပူးပေါင်းဆောင်ရွက်ရေးမှုအဖြစ်တာဝန်ယူတော့မှာဖြစ်ပါတယ်။ဒါကြောင့်ဒီပြဿနာကိုကြော်လာနိုင်ဖို့ ASEAN ကအဖြေရှာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲသူကထည့်သွင်းပြောကြားသွားပါတယ်။ဒီတော်တွင်လက်ရှိကျင်းပနေတဲ့ ASEAN CEO ဘက်မှာမြန်မာအရေးနဲ့ပတ်သက်လို့အဖွဲ့အစည်းနဲ့ဘယ်လိုသဘောထားမျိုးထုတ်ပြန်သင့်နေဆိုတဲ့အပေါ်ဒီကနေ့အထိသဘောထားကွဲပြားနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ ASEAN အဖွဲ့ရဲ့သဘောထားကိုမနေ့ဗုဒ္ဓဟူးနေ့ကလေးကထုတ်ပြန်မှုရှိပေမဲ့ဒီကနေ့အထိထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ။တောင်ဆန်းစုကြည်နဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးတို့တွေ့ဆုံခဲ့တာအမှန်ပါပဲလို့စစ်ကောင်စီပြောခွင့်ရကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်။နိုင်ငံတကာသတင်းတွေမှာဖော်ပြနေသလိုဇူလိုင်လ9ရက်နေ့ကတွေ့ဆုံခဲ့တာဖြစ်ပြီးအကြောင်းအရာအသေးစိတ်မသိသေးတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။နှစ်ယောက်ချင်းလွတ်လပ်လပ်လပ်တွေ့ဆုံခဲ့တာမို့ဆွေးနွေးချက်အသေးစိတ်ကိုမသိရကြောင်းလည်းစစ်ကောင်စီပြောခွင့်ရကပြောကြားခဲ့ပါတယ်ခင်ဗျာ။ထိုင်းနိုင်ငံရွေးကောက်ပွဲမှာလွတ်တော်အမတ်နေရာအများဆုံးအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင်ဖီတာလင်ဂျာရွန်ရတ်ဝန်ကြီးချုပ်တစ်အဖြစ်ရွေးချယ်ရေးဒီနေ့ပါလီမန်မှာမဲခွဲကြပေမဲ့လိုအပ်တဲ့ထောက်ခံမဲ့အပြည့်အဝမရခဲ့ပါဘူး။ရှေ့သတင်းပတ်မှာဝန်ကြီးချုပ်တစ်ရွေးချယ်ရေးထိုင်းပါလီမန်မှာထပ်မံမဲခွဲနိုင်ပြီးဖီတာအနေနဲ့သူ့ကိုထပ်ပြီးအဆိုပြုမယ်ဆိုရင်ထပ်မံရှင်းပြနိုင်တယ်လို့ရိုက်တာသတင်းမှာရေးသားထားပါတယ်ခင်ဗျာ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်နိုင်ငံကထိတ်တန့်တန်တမာဝန်ကြီးနဲ့လာပိုင်းအတွင်းဒုတိယအကြိမ်မြောက်ဖြစ်တဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဒီကနေ့တွေ့ဆုံပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများသင်းအာဆီယံဆွေးနွေးပွဲအတွင်းတည်တံ့ဆွေးနွေးမှုတွေမဟုတ်ခင်ထိတ်တန့်တန်တမာနှစ်ဦးတွေ့ဆုံရမှာလက်ဆွဲနှုတ်ဆက်ခဲ့ကြပေမဲ့သတင်းတောက်တွေကိုတစုံတရာမှတ်ချက်ပေးခဲ့ခြင်းမရှိပါဘူးခင်ဗျာ။
တရင်ချင်းရောက်ကိုကိုဇော်ဝင်းလိုက်ချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရေမှုကအလိမ်မှာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းတဲ့ဂျက်စတင်တိတ်တို့ဖြစ်ပါတယ်ဗီအိုအမေရိကန်အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချင်းညာကိုးနိုင်ကနေဆယ်နိုင်ကြီးလိုင်းတို့မီတာ30နဲ့50တင်းနဲ့လိုင်းလံမီတာ190ရု
This program has come to you from the Voice of America, Washington.